ငါးပါးတရားဆိုအင်တန်ကြီးကျယ်တယ်နော်အင်တန်လေးနှစ်ပါးအမှတ်တမ်းကျင်တော့ငါးပြီးတော့မဟုတ်ဘူးဟိုတင်းကြီးကျယ်လို့ထင်နေချင်းနေအခြေခံအဖြစ်သူကအရေးကြီးဆုံးဖြစ်ပါတယ်အကယ်လူများများငါးပါးတရားလည်းကြားနေတယ်ဒီဘဝကြီးကတော်တော်များများအခုကဘာမှဖြစ်ပေါ်နေတဲ့ပြဿနာတော်တော်များများကိုသိနေတယ်သီလမရှိဘူးဖြစ်ကြတယ်ဟုတ်ဆိုပါတော့နောက်ဆုံးသီလဖြစ်တယ်သူရမယ်လို့သူဖြစ်မှာတော်တော်ဆိုးတယ်ရန်ကုန်ရောက်တော့ကြားရတာတခြားတစ်ခါလည်းလာပါလေအဲ့တော့လူတွေနာမတရားကိုတံခိုးထားပြီးရှင်သုံးစောက်ကြည့်ကြမှာဖြစ်တယ်။တတ်နိုင်လို့ခင်းရမှာတပည့်ရဲ့တော်ရင်းချမ်းမှာအဲ့တော့တရားဓမ္မတွေစက်တောင်တက်တာထိုင်နေပြီပါလေနော်ခုနအစိုးရတော့ပြောကြည့်နောက်မှရပိတ်တာဆိုတော့မပြလိုက်ပါဘူးဘုံဘောကလည်းပြောကြရရှိတာကိုစီစီစီစီပြောကြည့်တယ်နားထောင်ကြတဲ့ဒါရမလေးလည်းစိတ်ချမ်းသာစိတ်ချမ်းသာတည်တည်စီစီနားထောင်နေပါနော်ဒီစကားတစ်ခုရဲ့တန်ဖိုးကတန်ဖိုးဖြတ်လို့ရတယ်စီစီဥစ္စာကဒီတန်ဖိုးဖြတ်လိုက်တာလူပြောက်ကခင်ခင်လို့စီစီဥစ္စာလက်ဆောင်ပေးလိုက်တယ်ဆိုရင်ဒီစီစီဥစ္စာအကျုံးခံတယ်လို့ဒီတော့သုံးရတယ်ဒါပေမဲ့တမိမှာပုံတော့မပြတ်တော့ဘူးဒီစကားတစ်ခုရဲ့တန်ဖိုးဆိုတာတန်ဖိုးဖြတ်လိုက်တာတန်ဖိုးဖြတ်တဲ့သူကိုတန်ဖိုးရှိတဲ့စကားလေးတစ်ခုပြောလိုက်ချင်တယ်ဒီစကားကိုသူကြားလာမှတ်သားပြီးတော့အထမန်လည်းလည်းသင်ခြင်းနှလုံးသွင်းပြီးသူ့အတိအကျတမိုးတပုတ်ကျွတ်တာလည်းကျက်တယ်သူ့ဘဝကလည်းပို့ပြီးအဆင်ပြေကောင်းမှာပါလက်ထိတ်ကျင့်သုံးလို့ရတဲ့အရာမျိုးတွေလည်းလက်ထိတ်ကျင့်သုံးချင်တယ်အတိုင်းအတာအတိုင်းပြီးမှလည်းရည်ရည်ကိုရနိုင်ပါတယ်ဆိုတော့တော့ပြောရတယ်ဒီကိစ္စကိုလည်းပဲစာပေတွေဖျင်းနေတာဒီစာပေတွေကရတဲ့အတိအကျနဲ့ပဲတချို့ဒီကိစ္စကိုစဉ်းစားရင်ဒီပေါ်ရင်လုတ်ကြည့်နေတယ်နည်းနည်းတဲ့အတိအကျတွေအထက်လျောက်ကိုရလာတယ်လို့ကိုယ်နဲ့ချက်တယ်လို့ရတာပါနော်။ဒါကြောင့်ကိုကိုယ်တိုင်ကလည်းစာပေဖတ်တဲ့ကံကတမိုးရှိတဲ့ဇာတိတစ်ခုကိုရလို့ဒီအမှန်တန်ချိန်မှတ်တဲ့အင်တာဝန်းတာနော်။သူများကပြောလို့ရှိတယ်လေ။ဤဒီဖြစ်ဖြစ်ငယ်ဒီဖြစ်ဖြစ်ဘယ်သူဖြစ်ဖြစ်ပြောတဲ့ကတည်းကတမိုးရှိတဲ့ဇာတိဆိုအများအားမှတ်သားလို့ရှိတယ်။မိဘမှဆိုဖြစ်ပုံတိချာကိုမိချာမှတ်ထားတဲ့အရှင်ရှိပါတယ်နော်။အဲဒီဇာတိလုံးကြီးကိုဗရမယလုံးကြီးကိုပဲသင်စားပြီးပြောလို့ဆိုအင်တန်သဘောကြအဖြစ်ဖြစ်တယ်။တချို့စမ်းတမ်းဘောကြတခုလုံးပြည့်မဆုထားနိုင်ဘူး။ဘောကြမပြည့်တဲ့စကားနှလုံးသွဲသုံးလုံးသွဲဆိုတာလေးဒီမှာသူ့အဖြစ်ကလေးဒီကိုသဘောကြအင်တာမှတ်သားလိုက်ရှိတယ်။ဒါကြောင့်ဒီဒီကတရားဓမ္မကြီးလည်းပဲစကားလုံးကြီးသုံးပြီးတော့အတုညာလက်ထောက်ပေးနေတာပါ။ဒီရောက်ကနေအကြောင်းအရာကတရားကြံရလေးဒီပုဂ္ဂိုလ်ကြည့်ခံထားတာ။တင်ကူကစာပေဝန်နာပါတော့စာပေဖတ်တဲ့ကံမှာနည်းနည်းအတိတ်ကိုပါတဲ့စာပေတရားနဲ့ဖတ်တဲ့စာပေမျိုးကိုပို့ပြီးဥစားပေးဖတ်ပါ။အဲတော့ကိုဖတ်လို့သိထားတာလေးပုံမှာသိချမ်းလို့လည်းပဲအထက်တက်ကလာနှလုံးသွင်းနေစဉ်းကျင်နေ။ကိုယ်တိုင်လည်းပဲလက်တွေ့ဆန်းကြည့်တယ်။ချို့သူတွေတခြားကိုနဲ့ကြည့်တဲ့မိစေတွေတရားဓမ္မတွေလည်းဒီလိုပဲဖြစ်တယ်။အဲတော့ဘုန်းဘုန်းလိုနေနေတော့ပြောလို့လည်းပြောနေတယ်ကျန်တာကတော့တရားဓမ္မကြီးကြောက်ကြီးလို့ပြောတာ။ဆိုတော့ဒီတရားကဗျာလေးဖြစ်တဲ့ကြောင့်ဗျာဆိုတာကသဒ္ဓါလုံးအင်မတန်ကျင်းတယ်။အထုတွေကအင်မတန်ကျင်းတယ်။ဟုတ်။ပြီးတော့ဗျာရဲ့သဘောကသင်္ခါပေါ်ပြောတယ်၊ဒဲ့ပြောတယ်ဆို။ဟုတ်။ပြီးတော့မှတ်သားလို့ပြောတယ်။တဲ့နဲ့လောက်မှတ်သားလို့ပြောအောင်ရေးလို့ရှိပါတယ်။ဆိုတော့ဘုရားဟောတဲ့ဂါထာတွေကလည်းပဲဗျာတွေပါပဲနော်။အချို့ပါဠိဂါထာတွေကအင်မတန်အကြံပေးတဲ့နည်းနည်းပါပဲ။ဒီမှာဆိုတော့အပ္ပမတောအမတံပဒံအပ္ပမတောမမိတ်မလျော့ခြင်းဒီအမတံမသိခြင်းတနည်းအားနိဗ္ဗာန်ပဒံအကြောင်းတင်ဒီအမတံစကားလုံးကျင်းတယ်နော်အတိတ်ကတော့ဉာဏ်ရှိရှိတော့အဲ့ဒါအကျေဆဲလိုက်ရတယ်နော်ပြောရမယ်ဆိုတော့ဘုံဘုံလို့အဲ့ဒီစကားရဲ့အတိတ်ကိုသိဖို့ကြိုးစားနေတာဘုရားရှင်ကြီးနှစ်ပေါင်းတော်ကြားပါဘူးနော်ပမာတောမစ္စည်းမပဒံသမတော်မိမ့်ရတည်သည်မစ္စည်းတော်သိခြင်းပဒံအကြောင်းတည်းဒါလည်းပဲသင်္ခါပ္ပုဒ္ဒရာဒါလုံးနဲ့သင်္ခါအတိတ်အမတန်နဲ့မြင်ကြပြန်ပါနော်အတ္တမတ္တနာမိညာတိအတ္တမတ္တမမိမ့်မပြောလို့ဒီလိုဒီနာမိညာတိမသိကုန်ဘာလို့ဆိုလိုတာပါလဲနော်ယေတမတ္တယထာမတ္တမိမ့်ပြောနေတော့ဒီလိုဒီသိသူတို့သူသူတို့ပြင်းရနေတယ်လို့မျိုးရတယ်။အဲ့ဒါတတိယမျိုးရုပ်တည်းကများများလောက်လာတဲ့ခါကြာမှာ။မိတ်ဆွေမျိုးရုပ်နေတာတကယ်အပြတ်မဝင်ဘူးဆိုတာကိုသိတာ
အတိတ်ဝင်နေတာအမှန်တရားအတုတ် alive ဆိုအဲ့ဒီဟာအတုတ်ဝင်ရှင်သန်နေတဲ့ဒီလိုကြောက်တကယ်ခံစားလို့ရတာနော်မိတိမိရောက်နေတယ်တကယ်အတုတ်ဝင်နေရှင်သန်နေတဲ့တကယ်ခံစားမှုလေတကယ်မရဘူးအဲ့ဒါကအတိတ်နဲ့တကယ်မင်းအောင်သူစားဖို့ဒီလိုလို့ဆိုရင်ဒီမြဲလာလေလေဒီစကားရဲ့အတိတ်ကိုကိုတိလေဖြစ်လာတယ်ဒါကြောင့်ဒီတရားဟောတဲ့ဒီတရားတော်ကထာရဲ့အဖြစ်ပင်တကယ်သိကျင်နေစဉ်အခုပြောတာမျိုးကိုမှတ်သားပြောလည်းပဲကိုဉာဏ်နဲ့ကိုယ်ရတာလေစဉ်းစားပါနော်ကုတ္တမယကိုသိချမ်းပြီးတော့သိနာမယဉာဏ်ပြောင်းစဉ်းစားပါဒီလိုအဲ့လိုလောက်နေတော့မလို့သိဘူးနော်ဒီမြတ်စွာဘုရားဟောတဲ့တရားတော်ကအင်မတန်မြင့်မြတ်အနောက်နိုင်ငံအကျိုးဆုံး philosophy နဲ့မပြူဘူးနော်ဒီဘုမုန်းကတည်းက philosophy တွေဝန်းနာပါပါတယ်ကိုယ်သိချင်းလဲနည်းနည်းပါးပါဖတ်ပါတယ်အထူးသဖြင့်အခုနောက်ပိုင်းတွင် existentialism ဆိုတာကိုနည်းနည်းဘုရားကျုပ်ကလည်းပြောတယ်နော်သူတို့သူတို့ပြောတာကြီးအကုန်လုံးကိုတော့လက်မခံနိုင်ပါဘူးသူတို့ဘယ်လောက်ကြည့်အောင်သူတို့ပြောတယ်လဲစဉ်းစားတယ်လဲဆိုတော့ကိုသိကြည့်ပါနော်တကယ်ဘဝနဲ့ဆက်ဆက်မှုရှိတဲ့အတွေ့မျိုးအတွေ့အကြုံမျိုးသူတို့ဘယ်လောက်ကြည့်စဉ်းစားနိုင်တယ်လဲဆိုတော့ကိုသိကြည့်ဘာလို့လဲဆိုတော့အနောက်နိုင်ငံသားကြီးတွေလည်းမကြမ်းမကြတည့်ရတည့်ရတဲ့ခါမှာသူတို့နဲ့တကားပြောလာရေးဆိုတော့သူတို့ဖတ်ထားမှတ်ထားတဲ့စာပေအတွေ့အကြုံအခြေခံပြီးတော့သူတို့ကမေးတယ်ဆိုတော့သူတို့မေးခွန်းတစ်ခုကြားတဲ့ခါမှာသူတို့မေးခွန်းကဘယ်ကနေလာနေတယ်လဲဆိုတော့ကိုကသိလို့ရှိတယ်သူတို့နဲ့လူကြီးရှင်းနေအောင်သူတို့ပြန်ပြောလို့ရတယ်။သူတို့ဘာကိုအခြေခံထားပြီးတော့ဘာတွေစဉ်းစားပြီးမှဘာတွေဖတ်ပြီးမှသူတို့ဒါကိုမေးရလဲဆိုတော့ကိုကမသိလို့ရှိတယ်။ကို့အခြေအနေနည်းနည်းစံတော်ဝါဖြစ်သွားတယ်နော်။အဲ့တော့သူတို့အနောက်နိုင်ငံတိကျစာပေတွေဖတ်ကြည့်တဲ့ခါမှာသူတို့ဟာသိတာမရနဲ့စိတ်တာမရဒီကုပဲရှိတယ်။ဒါတော့မှပြည့်ညပုဂ္ဂိုလ်တော်ဘိုင်းကလည်းရှိတယ်။ပရမဘိုင်းကလည်းမရောက်ပါဘူး။ဘာဝနာမရဉာဏ်ဆိုတာကတော့အတိတ်ကပေါ်ဆိုပြီးမှမရှိပါဘူး။ဆောဗုဒ္ဓဘာသာတရားဟာကုတ္တမယစိန္ဒမယလောက်နေတယ်ရက်ထားလို့မရဘူးတကယ်ပြောရမယ်ဆိုရင်ဘုမုန်းတို့ကိုယ်ဗုဒ္ဓဘာသာစာပေတွေငွေတွေအများကြီးဖတ်ခဲ့ပြီမယ်ကုတ္တမယစိန္ဒမယလောက်နေဟိုရှိခဲ့တုန်းကကိုယ့်ဟာကိုယ်တော်တော်တည်ပြီးကိုယ်တော်သဘောပေါက်ပြီးကိုယ်တော်နားလည်ပြီးလို့ရှင်ခဲ့နောက်ပိုင်းမှာတစ်ခုချင်းနဲ့ဘာမဆွေလက်တိစံတတ်ခြင်းနဲ့ဝါဒနာလည်းရှိတော့တစ်ခုချင်းချင်းစံတတ်တော့တရားထုတ်ကြည့်လာတဲ့ခါမှာကိုယ်ဉာဏ်နဲ့ကိုယ်ကြည့်လာတဲ့ခါကျမှာဒီတုဒ္ဓမယစိန္ဒမယဉာဏ်နဲ့ဘာဝနာမယဉာဏ်ကြားမှာကွာဟမှုဘလောက်ကြီးကျယ်လဲဆိုတာကိုသိရတယ်နော်။ရုပ်ဆောင်ရုပ်တရားနံတရားဆိုတာတောင်းမှစဖတ်ရင်မသိနိုင်ဘူး။ဘလောက်ကြာပြီးဖတ်မှမသိနိုင်ဘူးနော်။အဲအဲ့တော့အဲ့ဒီရုပ်တရားနံတရားဆိုတဲ့ဉာဏ်ကိုနော်ဓမ္မရူပသိစ္စာဉာဏ်ကိုတစ်ချက်ဒီဘက်ကိုပြတ်တော်လို့ရှိတယ်။ရစီယသိက္ခာဉာဏ်ဆိုတဲ့အကြောင်းကျိုးကိုသိတယ်။သူကပို့ပြီးတော့လည်းနည်းနည်းသိနေတယ်နော်။သူ့ထက်တစ်ချက်ပြတ်တော်လို့ရှိတယ်သမထနာဉာဏ်လို့ခေါ်တဲ့လက္ခဏာဤ၃ပါးအနိစ္စဒုက္ခအနတ္တကိုနည်းနည်းလေးရှင်းပြမှုတော့ပါလာတယ်။ရှင်းမှမနဲ့တင်ပြမှုနဲ့ရောနေတဲ့ဉာဏ်ပဲအမှန်တော့သူတက်တစ်ချက်ပြသွားပြီဆိုရင်ရှင်းရင်ပြတော့မှမပါတော့ဘဲနဲ့အဖြစ်ချင်းပြချင်းကိုကိုယ်ပိုင်ဉာဏ်နဲ့ဓာတ်ရက်ပြီးတော့ပြီးတော့နေတဲ့ဉာဏ်ကိုရောက်တယ်နော်။အဲ့ဒီဉာဏ်မျိုးရောက်တဲ့အခါအနိစ္စကဘယ်လိုမှပြောပြလို့မဖြစ်နိုင်ပါလားဆိုတာပေါ့။ဘယ်လိုမှပြောပြလို့မရဘူး။လူတိုင်းတော့ပြောလာတယ်ဖြစ်ပြီးပြသွားတာပဲဘယ်မှမမြင်ဘူး။အဲ့ဒါကအတူတည်းပဲရှိသေးတယ်နော်။တကယ်ပရမတ်ထသဘာဝညာဒေလူပရမတ်ထသဘာဝဖြစ်ပြီးစကားလုံးရဲ့နည်းကိုလွန်းနေနော်ပရမတ်ထသဘာဝမှန်တယ်များအားလုံးကစကားလုံးရဲ့ဘာစကားလုံးရဲ့နည်းတွေကိုလွန်းနေရုပ်ဆောင်ဆုံးပြောမယ်နော်ဒီလိုလက်ကလေးနဲ့ချက်ထိထားတဲ့ခါမှာလွန်းနေတာရှိတယ်ပြော့နေတာရှိတယ်နော်လှုပ်နေတာရှိတယ်အဲ့ဒါကိုစကားနဲ့ဘယ်မှပြောမလဲအဲ့ဒါကိုဖြည့်ပြီးပြီးလို့မရဒါနဲ့ဒီလိုဖြည့်နေတာလေးနော်လွန်းနေတာပြော့နေတာလှုပ်နေတာလေးကိုသမားဖြစ်နေတော့လက်နှစ်ဖက်ထိထားလို့လက်နှစ်ဖက်ကနေနေတယ်ဒီလက်နှစ်ဖက်ကလှုပ်တယ်ဒီလက်နှစ်ဖက်ကပြော့လိုက်တယ်လက်လည်းမပါတော့ဘူးငါလည်းမပါတော့ဘူးပုံစံလည်းမပါတော့ဘူးနူးရဲ့သဘောတက်တဲ့ပြော့ရဲ့သဘောတက်တဲ့လှုပ်တဲ့သဘောတက်တဲ့ကိုပြီးဖို့ကြာတော့တော်တော်ကြိုးစားမှရတယ်နော်အဲ့ဒါတကားလုံးရင်တော့လွန်သွားပြီနော်ဆိုတော့အင်မတန်ရိုးပါတယ်ဆိုတဲ့အောက်ဆုံးအထက်အဆင့်ဖြစ်တဲ့ဉာဏ်တော်မှစကားနဲ့ပြောလို့မရဘူးဆိုတော့စကားနဲ့ပြောလို့မရလို့မပြောဘဲနေတာကောင်းတယ်လို့စမှာတော့အဲ့လိုလည်းမရဘူးနော်ကုတ္တမယစိန္ဒမယညာတိအခြေခံတော့ရှိအောင်မှာဖြစ်တယ်တို့တော့တစ်င့်တက်ဖို့တော့လူတွေဆိုတာသဘောပေါက်ဖို့အတိုင်းရင်းကြီးပါတယ်နော်အဲ့တော့အခုပြောမယ့်တရားဂါထာလေးရတယ်တရားကဗျာလေးရတယ်အဲ့လိုပဲအစ်စ်တွေအတိုင်းရှင်းနေစဉ်းစားပြီးပြောတာဖြစ်တယ်တနေ့တော့အေးအေးရှိရှိနဲ့နားထောင်ကြည့်နေနားထောင်နေတော့မှလည်းပဲသဘောတော့ပေါက်မှာနော်ပေါက်တဲ့လောက်တော့ပေါက်မှာပါပြီးတော့နားထောင်ပြီးရင်မကြဘူးမှတ်သားထားပြီးတော့ပြန်ပြီးတော့ကိုဉာဏ်ပြီးတော့စဉ်းစားကြည့်ဘုံဘုံအနေနဲ့ဒီအချင်းချင်းဖြစ်တဲ့ ဒီစာပိုက်လေးတွေကိုကိုဟာကိုစတဲ့လောက်နည်းနည်းလေးအကျေချက်ပြီးပြောတော့မှာကိုတော့ဘုံဘုံပြောလိုက်တဲ့အခြေအနေကအကုန်လုံးပြည့်စုံသွားပြီလို့မဆိုနိုင်ပါဘူးနော်ဘာလို့လဲဆိုတော့ဘုံဘုံကအကုန်လုံးကိုသိတဲ့ဘာမှမဟုတ်ဘူးနော်ကိုသိတဲ့လောက်လေးပဲသိတယ်နော်ကိုတော့ကိုသိတဲ့လောက်ကိုပြောပြရခြင်းနဲ့ဒါကတော့မှရလည်းပဲဒါဝတ်ချေချံပြတော့နောက်ထပ်ဖြဲတယ်နော်ကုညံကိုအားဖို့ပဲဖြဲတယ်ပထမတစ်ပိုက်က I have no parents ငါမှာမိဘမရှိဘူးဆိုတော့ဒါလူတယောက်ကပြောနေတဲ့စကားနော်လူတစ်ရက်တည်းကဒါသမုဒိတ္တဓမ္မတော့ပါပါတယ်နော်ပြည့်ညက်တော့ပါဆိုတော့လူတစ်ရက်တည်းကသူ့မှာအမေသေးရှိတယ်အမေသေးနဲ့ရှိနေတဲ့မျိုးလာတဲ့လူရေလို့မတွေ့ဘူးပါဘာလို့လဲတို့တော့ကြ བྱ ာဆိုတဲ့အတိုင်းလေသူကတင်စားပြတ်ပြောတာနော်အဲ့တော့သူ့ကိုမျိုးပါပြတဲ့အမေသေးပင်ရှိတော့လည်းပဲသူကအဲ့ဒီအမေသေးကိုမဆိုးလို့သူဆိုးလို့လာကဘယ်လိုလဲဘယ်လိုမျိုးဖြေမျိုးများဖြစ်နေမလဲနည်းနည်းလေးစဉ်းစားကြည့်ပါဦးသူဆိုးလို့လာက I make the heaven and earth my parents ငါကောင်းတဲ့နေကြီးကိုငါမိဘတစ်ပွဲလှူထားပါတင်စားပြီးပြောတာတော့မိဘတစ်ပွဲလို့ပဲပြောမှာနော်တင်စားပြီးပြောကောင်းငင်နဲ့မြည်ပြီး heaven and earth ကဒါလည်းပဲ metaphor ပဲနော်သင်စားပြီးပြောတဲ့စကားလုံးဖြစ်တယ်နော်ဆိုတော့ဒီစကားလုံးကိုနောက်ထပ်အကျဉ်းချုပ်လိုက်အစ်တေကဘယ်လိုပေါ့မလဲဆိုတော့ nature ဆိုတဲ့ဒီကိုပေါ့ပါတယ်သဘာဝတရားအစ်တေပေါ့ပါတယ်နော်သဘာဝတရားကိုလည်းမိဘတစ်ခုလှူထားပါတယ်ဆိုတော့ဒါလေးကိုနည်းနည်းဖြည့်ပြီးစဉ်းစားပါနော်ဆိုတော့ဗမာမှာလည်းပဲဗမာပြည်မှာလည်းပဲဆိုရစကားလို့ပေါ့မယ်ချင်ဆိုရစကားသူရှိပါမိဘအဖြစ်သင်စားပြီးသုံးထားတယ်ဘုသူများယုတ်ဒီရဲ့စဉ်းစားလို့ပုံတယ်စဉ်းစားရင်တော့ပုံမှာပါအဲ့ဒါလူတိုင်းကြားဘူးဒါကြီးစဉ်းစားလို့ရမယ်လူစဉ်းစားလို့ရမယ်မိဘအဖြစ်နဲ့စဉ်းစားပြီးတော့တွန်းထားတယ်အဲတိုင်းကြီးကိုစဉ်းစားတော့ရှိတယ်သူကအမေရောအဖေရောပါတယ်သူစဉ်းစားဘူးဟာရောအဲ့ဒါဟုတ်တယ်ဒါကြီးနော်လူတိုင်းကြားဘူးနော်ယုတ်ပြဆိုတော့မပေါ်လာတာပါနော်ကံသာလူအမေကံလာရင်အဖဒီစကားကိုကအမှန်လေးနဲ့တူတယ်အင်တာနက်နဲ့နဲ့စဉ်းစားမှာအဲ့တော့ဘဝတွေအများကြီးရှိခဲ့တယ်နော်ဘဝတွေများလောက်လည်းပဲမိဘတွေလည်းအများကြီးရှိခဲ့တယ်နော်အဲ့တော့ဒီဘဝမှာဒီအမေကြီးနှစ်ဦးကျေးဇူးအမှန်ကြီးပါတော့နော်အရင်ဘဝတွေကတော့အမေကြီးတွေအများကြီးရှိခဲ့တယ်နော်ဘယ်အမေကြီးကိုများတန်တရားလုံးအတွက်အမြဲတမ်းဖြစ်တဲ့မိဘလို့ပြောလို့ရတယ်ပြောလို့မရဘူးနော်အမြဲတမ်းမိဘတွေကြောင်းသွားနေတာနော်တခါတည်းကတော့ဒီမိဘကိုပြန်တော့မိဘတော်တဲ့ဆံမျိုးလည်းပဲဆက်ဆက်ပါပါရှိနေပါတယ်နော်ဆိုတော့ကျွန်တော်ဘာမှဖြစ်တတ်တယ်အများကြီးသွားတယ်နော်ဒီအမှမှာပဲတခါကြီးကြောက်တာပြေးသွားပြီးတော့သူ့သားဒီမှာတားပြန်ဖြစ်တယ်သူ့ချူမကိုအမေပြန်တော်ရတယ်နော်အဲ့ဒါဒီအမှမှာရှိတယ်အဲ့တော့တားကိုအမေပြန်တော်ရတယ်ချူမကိုအမေတော်ရတယ်နော်စကားကြည့်ဘောကံနေကြဘလောက်ဆန်းပြေတယ်ဘလောက်နဲ့နေတယ်ဘလောက်အောင်းစရာကောင်းတယ်လဲဆိုတော့နော်ဒီလိုကဘောလေးကိုသူ့ထားပြီးဆိုရင်ဟုတ်ဖြစ်တာမဖြစ်တာသိကြတာမသိကြတာထားအောင်ဖြစ်နိုင်တယ်ဆိုတော့ဒီအလားအလာလေးကိုသိရတာကဘုကတုံးနဲ့ဒီထားမယ်သဘောထားကိုပြောနူးညံ့သွားတယ်နော်ငါတနေ့သိတာတမီဖြစ်ခင်ပြောမှာအရင်တော့လည်းပဲဖြစ်ခင်ဖြစ်ခင်ပါဘောတန်ရဲ့တန်တရားကြီးကရှင်လုံးကိုမတော်ခဲ့ဘူးတာမျိုးမရှိဘူးလို့ပြောထားတာရှိတယ်နော်ဒါလည်းကြားဟုတ်ကြပါလားနော်အဲ့တော့အဲ့လိုဘောတန်ရဲ့အမြင်ကိုရှိထားလို့ရှိရင်ကြောင်းကြောက်ဆက်ဆံတဲ့နေရာမှာပို့ပြီးတော့လေးစားမှုရှိတယ်ကိုယ်ကနင်းမှုရှိတယ်နော်ကိုယ်ကတော့နားနေနေနဲ့ခုနနေနဲ့သိခံနေနေကြောက်ကြည့်ကြောက်ပို့ပြဆောင်းနေနေအဲ့လိုသဘောထားမျိုးမရှိလို့ရှိဘူးအတ္တဆိုပြီးနော်သူကအထက်အောက်ဒီလိုခွဲခြားမှုအများကြီးဖြစ်တယ်နော်အရင်အရင်ကျုံတုံးကတော့အများကြီးပြောခဲ့ပါတယ်ဒီနေ့တော့တခြားပြောကြရအောင်ဦးစားပေးလိုက်ချင်လို့လူငှားရင်တက်တာစိတ်မပြောနိုင်ဘူးနော်အကျုံးဆုံးတော့ပြောရမယ်ဆိုရင်သမိုးနေတဲ့ကြောင်းနဲ့မင်းမိုးရအရင်လိုတက်ရောအရင်ဘုရားတော်ကဒေါသသိမ်းဆိုတဲ့ဓမ္မကြီးပြောတာသိသွားပြီတော့သူမြစ်ပြန်ဖြစ်တယ်သူတမီးရဲ့တူဒီမှာပြန်ပြီးတော့သားလေးဖြစ်တယ်ယောက်ျားလေးဖြစ်တယ်သူမနေ့လေးပြတ်တဲ့ရေကြတော့သူအဲ့သူဒေါသသိမ်းဘုရားတော်ကသူတမီးကဒေါမိတခြားလက်သားတမီးကိုအများကြီးသူအဲ့ဒေါမိကိုဖောက်ခွားလို့ခေါ်ခိုင်းတယ်မခေါ်ဘူးအမှန်တော့အဖွားတယ်သူအဖွားလို့ခေါ်ခိုင်းမှာကိုဘယ်လိုခေါ်လို့ဆိုတော့မတ်မိသူခေါ်တော့ကအရင်ဘဝတော့ကသူ့တမီးကိုသူခေါ်နေတဲ့ပုံစံတိုင်းနော်ဒီမှာတစ်ခုခုလောက်ကြာရှိတယ်မတ်မိအဲ့လိုနာမည်ခေါ်ပြတ်တော့ခိုင်း မတိစတိကုကြတော့ခီးတခုသင်ထားနေကြတော့မမခီးကြတော့ကြောက်တယ်ဒါသူပြောတဲ့စကားအကြည့်ကသူပြောပုံဆိုပုံအသုံးနှုတ်နဲ့အမှုရာဟိုအရင်ဒေါ်လာစင်းအမှုရာတိုင်းနော်ဒေါ်လာစင်းဆိုကြတဲ့အောက်ဦးတွေအကြောင်းကနေဖြစ်ရဲ့အဲ့ဒါတူးလို့ရှိရင်သူမှတ်မယ်နော်ဒါနဲ့လေးကြည့်လာတော့ဒေါ်လာစင်းဓာတ်ပုံကြီးကြားလို့ရှိရင်သူသိတယ်သူပဲတဲ့အဲ့တော့အရင်ဘဝကတော့ရိုက်ဝါဒနာအမှုရာတွေဟာတော်တော်များများပါတယ်ဒါမှဒီဘဝမှာရောကြားလိမ့်မယ်နော်ဒေါ်လာတင်ရရဲ့ကြားတိဖြစ်တယ်နော်မကြောက်ဘူးကွာတော့ရောကြားတယ်လို့ပြည့်မိမတည်းပြည့်တယ်နော်ဟိုးအရင်တုန်းကပုံပုံနဲ့အတူတူနေခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာအတူတူနေခဲ့တဲ့တပည့်လေးတယောက်ရှိတယ်သူကလည်းအရင်ဘဝကမိမဖြစ်တယ်နော်သနာစရာကောင်းတယ်သူကသာမကွာနိုင်လို့ဆုံးတယ်အခုထိသူအရင်ဘဝကအရင်ဘဝကရှိသေးတယ်အရင်ဘဝကတာသမီးကြီးရှိသေးတယ်မှတ်မိသေးတယ်ဒီဘဝမှာတယောက်ကြားတယ်အဲ့ရတယ်မိမတယ်လို့ဖြစ်တယ်နော်ကားဖြစ်လိုက်အဖြစ်ဖြစ်လိုက်ရှင်မဖြစ်လိုက်အမေဖြစ်လိုက်စဉ်းစားရင်ဘလောက်စိတ်ဝင်စားကြရတော့လဲဘလောက်အောင်းစရာကောင်းလဲဘလောက်တန်ဝေစားရရကြရတော့လဲနော်အဲ့တော့လူတွေကအဲ့လိုအရင်လေးနဲ့ပြည့်နေတယ်ဘုရားမင်းမင်းသူတို့ဖြစ်တယ်ခင်ဗျအထင်လည်းမရှိအထင်လည်းမသေးတော့နော်လေးစားမှုတော့ရှိအဲ့တော့ဒီဘဝမှာဒီခန္ဓာကိုဖြစ်လာဖို့တော့ဒီခန္ဓာကိုရုပ်ခန္ဓာကိုဖြစ်လာဖို့တော့အမေကြီးကသောတစ်ခုနဲ့အဖေကြီးကသောတစ်ခုသူနှစ်ခုပေါင်းပြီးလို့ပြရတယ်နော်။အဲ့တော့ဒီရုပ်အခြေခံလေးကိုဒီအမေပြရပေးတာပါ။ဒီအမေပြစီမှာသာသမီလာဖြစ်ဖို့ကြတော့မိမိကံကပေးတာနော်။အဲ့တော့ဒီပရိဒဏ်ရဲ့စိတ်ကိုကိုယ်ကံကပေးတာ။ဒီပရိဒဏ်ရဲ့စိတ်ကိုအမေပြမပေးနဲ့။အမေပြကအဲ့ဒီရုပ်အခြေခံလေးကိုပေးနေတာ။ဘောဘောကအမေပြနဲ့ဒီနေနဲ့အကြောင်းကြီးတဲ့ကတော့ရှိခဲ့ပါပါနော်။အဲ့တော့ဒီကံဆိုတာကသူ့တို့ကအကုသို့ကိုခေါ်တာပါပဲ။ကိုယ်ဘာမှမသိတဲ့ကိုယ့်ရဲ့ကိုယ်ထက်ကိုယ်ကိုလှမ်းမှုထယ်လည်နေတဲ့တကူကြီးခုဟုတ်နော်မိမိပြုတ်ခဲ့တဲ့ကာယကံဝစီကံမလုံးကပါဘူးအဲ့တော့ကိစ္စတစ်ခုကိုပြုတ်တမ်းပြုတ်တိုင်းစိတ်ဆိုတာဖြစ်လာတာနော်အဲ့ဒီစိတ်မှာစေတနာဆိုတာပါတယ်နော်ကောင်းတဲ့စေတနာပါမယ်ဆိုးတဲ့စေတနာပါမယ်ရေရွနားလည်းပြောမယ်နော်အဲ့တော့မြတ်စွာဘုရားကစေတနာဟံဘိက္ခုယေကာမဝတ္တမိလို့ဟောတော့ပါနော်စေတနာကိုပင်ကံလို့ခေါ်တယ်ကောကိုစေနာကိုကံကြောင့်ပဲဖြစ်လာတာ။အဲစိတ်တစ်ခုဖြစ်တိုင်းဖြစ်တိုင်းသူ့မှာတတ္တိရှိတယ်။ကောင်းတဲ့စိတ်ပဲဖြစ်ဖြစ်မကောင်းတဲ့စိတ်ပဲဖြစ်ဖြစ်သူ့မှာတတ္တိရှိတယ်။အဲ့ဒီတတ္တိကတိမ်းသွားတယ်။ဖြစ်တုံးကဖြစ်တဲ့စိတ်ကတော့ပြက်သွားတယ်နော်။ဒါပေမဲ့သူ့တတ္တိကတော့တိမ်းသွားတယ်။အဲ့ဒီတိမ်းသွားတဲ့တတ္တိကနောက်ထပ်ဖြစ်နေတဲ့စိတ်အရှင်မှာတနည်းတစ်ခုအပြင်ပါနေတယ်။တော်တော်တော့နားလေကိုဖြစ်ခဲပါအင်တန်တန်လေးပါနော်။ဒါကြောင့်မြတ်စွာဘုရားလည်းပဲကမ္မဥပ္ပါကောအစိမ့်ဒီရောလို့ဟောတော့မှာ။ကံကံရဲ့ကျိုးပိကိုစဉ်းစားရုံနဲ့မသိနိုင်ဘူး။ကျွတ်စင်္ကားနိုင်တဲ့အဋ္ဌဉာဏ်ရဲ့ဘောင်ကတော့လုံးနေတယ်။စင်္ကားတဲ့အဆင့်ချက်ပူပွက်မြင့်တဲ့အဋ္ဌဉာဏ်မျိုးကိုရနိုင်ဆုံးတော့သိနိုင်ပါလေ။အဲ့တော့ကိုပြုတ်ခဲ့တဲ့ကာယကံဝစီကံမနောကံဆိုတော့ဒီကုသိုလ်ကအကုသိုလ်ကဆိုတာကသဘာဝတရားဖြစ်တယ်။သတ်မှတ်ချက်မဟုတ်ဘူး။ဒီစကားကိုတော်တော်ကိုလည်းနည်းနည်းသဘောပေါက်ရှိတယ်နော်။ကုသိုလ်အကုသိုလ်ဆိုတာကသတ်မှတ်ချက်မဟုတ်ဘူး။သဘာဝတရားဖြစ်တယ်။ဒါကိုကုသိုလ်လို့သတ်မှတ်လိုက်တယ်ကုသိုလ်မဖြစ်သွားဘူး။ဒါကိုအကုသိုလ်တတ်မှတ်လိုက်ရင်အကုသိုလ်ဖြစ်မှာတော့နော်သဘာဝတရားဥမာယိုးလေးဆိုပါတော့မင်းငယ်ရဲ့တည်းစဉ်းစားကြရအောင်ပြောမစင်မြူးတီးကိုချွေလို့တတ်မှတ်လိုက်ရင်ဘယ်နဲ့လဲချိုးသွားမှာမချိုးနိုင်ဘူးနော်သူကစက်တဲ့သဘာဝရှိတယ်စက်မှာဘယ်သူဘယ်လိုတတ်မှတ်တတ်မှတ်မရဘူးနော်ထို့သူအဲ့တော့ကုသိုလ်ဆိုတာကမြင့်မြတ်တဲ့စိတ်ရဲ့သဘောစိတ်ရဲ့သဘာဝသဘောဆိုတာသဘာဝကိုပြောတာနော်အဲ့တော့မြင့်မြတ်တဲ့သဘောတန့်ရှင်းတဲ့သဘောရှင်နေတဲ့သဘောချမ်းသာတဲ့သဘောချမ်းသာတဲ့အကျိုးကိုပေးတဲ့သဘောအဲ့တော့ကုသိုလ်ကြီးနေလို့မှာကိုယ့်ဘက်ကတော့ချမ်းသာပါတယ်အကုသိုလ်ဆိုတာကငြိမ်ညံ့တယ်တိမ်ချင်းတယ်မတန့်ရှင်းဘူးလောင်တယ်ဆင်းရဲတယ်ဒုက္ခဖြစ်စီဒုက္ခရဲ့အကြောင်းဖြစ်တယ်အဲ့တော့ကိုယ့်စိတ်ထဲကိုကြည့်တဲ့လူကနည်းကြီးရင်တန့်ရှင်းဆိုတော့အေးချမ်းဆိုတော့ငြိမ်ညံ့နေလို့ဆိုရင်ကုသိုလ်ကြီးနေတယ်လို့ကိုယ့်ဟာကိုယ်ကြည့်နေတယ်ဘယ်သူမှမေးကြရမလို့ကိုယ့်စိတ်ထဲကိုကြည့်လိုက်တော့စိတ်ကဆင်းရဲနေတယ်ဘူးလောင်နေတယ်စိတ်ကတိတ်လှုပ်ရှားနေတယ်ကျန်းကျန်းနဲ့ဖက်ထန်တာရုံမြတ်တဲ့သဘောရှိနေဆိုရင်ဒါအကုသိုလ်ဖြစ်တယ်ဘယ်သူမှမေးစရာမလိုသိနေနော်တချို့အင်မတန်တိမ်မှုတဲ့ကုသိုလ်အကုသိုလ်ကတော့ရုပ်ပြည့်ချက်ချင်းတော့မမြင်နိုင်ပါဘူးနော်သို့တော့ဘုဒ္ဓတမာတိကြောင်းလာလို့ရှိတော့အဲ့ဒီတိမ်မှုတဲ့ကုသိုလ်စိတ်အကုသိုလ်စိတ်တွေကမြင်နိုင်ပါတယ်နော်တချို့တကားဓမ္မတွေကမေးကြတယ်အရှင်ဘုရားကသိနေပါသိနေပါလို့အများအားပြောတယ်သိနေရုံနဲ့ဘယ်လိုလုပ်ကုသိုလ်ဖြစ်တယ်နော်အတူတူကတို့ကလည်းရုပ်ပြည့်တော့စင်္ကားကဖြစ်နေလို့ဒီပါတယ်နော်အဲ့တော့တိပြတော်နေတဲ့တကယ်တိစ္ဆပံတက်တဲ့တိနေတဲ့ကံပါနော်တကယ်တိဝရမှန်ရင်အဲ့ဒီလူရဲ့စိတ်မှာသူ့ရဲ့ကြတာမရှိဘူး တဲ့တဲ့ပြီးရမှရင်ပြီးနေတယ်ဆိုတာမရှိဘူးနော်အဲ့ဒီပြီးတဲ့အာကောင်းနေတဲ့ကောင်ကသူ့စိတ်ကမှပြင်းထန်တဲ့လောဘမဖြစ်ဘူးတကယ်ပြီးတဲ့အာကတော်တော်ကြီးကောင်းသွားတဲ့ကောင်ကလောဘလုံးဝမရှိတဲ့ကောင်ဖြစ်နေတယ်အဲ့တော့ပြီးတဲ့အာကောင်းရင်လောဘမရှိဘူးဒေါသမရှိဘူးမာနလည်းမရှိဘူးအစ္စံနဲ့ပြည့်ရလည်းမရှိဘူးအဲ့ဒီဩဒိသကုတ်ကုသဆိုတာလည်းတခုမှမရှိဘူး။ရှင်းမရဆိုတဲ့ခံမှန်းမှုတွေမှလည်းမရှိဘူး။နော်။ဝိသုကိစ္စခေါ်တဲ့ယုံမှန်တန်ရာဖြစ်နေလည်းမရှိဘူး။ဒါဒီအားလုံးဖြင်းနေတဲ့ကောင်ကအဲ့ဒီစိတ်ရဲ့အယူအတွေးရလည်းနဲ့နေတာ။အင်မတန်ကြီးလို့အေးချမ်းတော့လင်းနေတာ။နော်။အဲ့တော့တရားကိုရေရှည်အထုတ်တယ်လို့ဆိုရင်အဲ့ဒါကိုကောင်းကောင်းခံစားလို့ရတယ်။ပြီးတော့နေတဲ့ကောင်ကစိတ်ကအားပြည့်အသက်ဝင်နေတယ်။နော်။အင်အားတွေပြည့်နေတော့အင်တန်ကြီးလို့အေးချမ်းတန်ရှင်းတော့အဲ့ဒီစိတ်ကလေးကိုပြန်ကြည့်ရင်ကိုသိတယ်ငြင်းရလိုက်တာတန့်ရှင်းလိုက်တာဆိုတော့ပြီးနော်ဒါကြောင့်ကိုယ့်အကူတရားထုတ်တော့အဲ့ဒီလိုကိုယ့်စိတ်ကိုကြည့်တဲ့ကောင်ကလောဘဒေါသမောဟမာနအိတ်တံမေတ္တာဥဒိစ္စကုက္ကုစပြညာမေတ္တာဥသိကိစ္စနော်ပါဠိစကားလုံးကြီးအများကြီးတုံးတော့ပြောလိုက်တာနော်အဲ့ဒီလိုကိလေသာတွေတင်းရှင်းနေတဲ့အခါမျိုးကိုရပြီဆိုရင်အဲ့ဒီစိတ်ကလေးကိုသိချာပြန်ကြည့်ပါဘယ်လောက်ငြင်းရတော့ဘယ်လောက်ချမ်းသာတယ်ဆိုတာနော်အဲ့ဒီလိုအခါမျိုးမှာဘုရားကိုအာရုံပြုကြည့်ပါအဲ့ခါမှာနည်းနည်းဈေးနည်းလေးဆရာကဘယ်လိုလဲတို့မဟုတ်ရင်တော့သာဖတ်တော့ကြက်ထားတဲ့အဖြစ်တွေကိုတော့သိမယ်ဒါပေမဲ့ဆရာရဲ့စိတ်ရဲ့အခြေအနေကိုဈေးနည်းဖို့မလွယ်ဘူးနော်အကုန်ကြည့်ဖို့ကတော့ဘယ်သူမှမကြံ့နိုင်ပါဘူးသို့တော့တရားအထုတ်လို့အခိုက်အတန့်ပဲဖြစ်ဖြစ်ကိလေသာတွေကျင်းရှင်းနေတဲ့ကောင်နည်းနည်းလေးအာရုံပြုကြည့်ဘူးဆရာကဘယ်လိုလဲဆိုရင်နည်းနည်းတော့ရေးနေတာအဲ့ဒီကြမှာဘုရားကအမှန်တန်ကြည့်လို့ရှိဖြစ်တယ်ကိုယ်ကိုယ်တိုင်ကကိလေသာအခိုက်အတန့်ဖြစ်ဖြစ်ကျင်းဘူးမှလားကိလေသာကျင်းနေတယ်ဆိုတာဘယ်လောက်နည်းမြတ်တယ်လဲဆိုတော့သိတယ်တော့တခြားကိစ္စတွေမသိဘူးပဲထားအောင်နော်။ဘုရားနဲ့ပတ်သက်တာတွေမသိနိုင်တဲ့အတွက်တမများပါတယ်နော်။ဒီတစ်ချက်ကိုကြည့်ရတယ်ဘုရားကိုကြည့်ရတယ်နော်။ဒီဘုမုလဲကိုယ်တိုင်အဲ့လိုပဲတခြားပြန်ခံစားမှုပါတယ်။ဒီစိတ်ထဲမှာတကယ်ကြည့်လို့အေးချမ်းတန့်ရှင်းနေတဲ့ခါမှာဒီလိုဘုရားပေးတဲ့ဉာဏ်တိုင်းတတိစက်မှုအောင်ကြိုးစားထုတ်လို့ဣဒ္ဓါကျင်းပြီးတော့တန့်ရှင်းနေတဲ့ခါမှာငါတော်မှတော့ချမ်းသာနေတာတော့ကြည့်နေတာ။ငါဆိုတော့ပြောရပြောရပြောရတာနော်။ဒီစိတ်လို့ပြန်ကြည့်တာမှာစိတ်ကလေးကအင်တန်ကြည့်ရင်အေးချမ်းတော့တောက်ပြောင်းနေတယ်ဘုရားရဲ့စိတ်ကဘလောက်များကြည်လင်အေးချမ်းတိုက်ရှင်းနေတယ်ဆိုတာအမေလို့မှန်းလို့ရတယ်နော်အဲ့ဒီခါမှာဘုရားကအင်မတန်ကြည်လင်နော်ကိုကိုယ်တိုင်လည်းပဲပူပြီးတော့အဲ့လိုစိတ်နဲ့ပဲနေခြင်းလာတယ်ဒီလိုမရတာအင်မတန်ချမ်းသာတယ်အင်မတန်တက်တာပါနော်အဲ့တော့ဒါတော့ပြိပန်လေးစိတ်ဖြစ်ပေါ်ရာကံအထောက်ပံ့ရှိတယ်ကံဆိုတာသဘာဝတရားသတ်မှတ်ချက်မဟုတ်ဘူးနော်အဲ့တော့ပြိပန်လေးစိတ်ဒီဆဲလေးကဖြစ်လာတယ်နော်ဒီအမေကြီးကကြောက်စခုနဲ့အဖေကြီးကကြောက်စခုနဲ့သူ့ပေါင်းမိလို့ဆိုသူကတစ်ခုပဲပြန်ဖြစ်တယ်နော်။ပေါင်းစုံတော့ပြည့်စုံတဲ့အစားတစ်ခုဖြစ်လာတယ်။ဒီစားကတစ်ခုအရင်နှစ်ခုပြန်ပွားရတယ်။ကလပ်စီးကပွားတယ်။အဲ့တော့ပွားဖို့ဆိုတာဘာလို့လဲ။အာဟာရလို့လေနော်။ဒါကြီးကပြောလိုက်ရင်လည်းရုပ်ဝင်နော်။အာဟာရလို့အာဟာရမရှိရင်မပွားနိုင်ဘူးနော်။အာဟာရလည်းသဘာဝတရားနော်။ဒါကအမေကြီးကလည်းတစ်ခက်တော့ရတယ်နော်။အာဟာရ။ပြီးတော့အမေအိမ်ပိုက်တယ်ကမပူလုံးမအေးလုံးနဲ့ဥတုရှိနေတယ်နော်အဲ့တော့ကံစိတ်ဥတုအဟာရအကြောင်းတရားတွေအားလုံးဟာသွားဝတရားပဲအဲ့တော့ဘယ်သူမှကိုလိုခြင်းလိုဖြစ်အောင်ဖန်တီးတော့ယူလိုက်တာမဟုတ်ဘူးဒီဘဝကကိုယ့်အကူဖြစ်အောင်တကယ်လုပ်ယူရလားဆိုတော့ဒါလည်းမဟုတ်ဘူးနော်မိဘတွေကလုပ်ပေးလိုက်ကြလားဆိုတော့ဒါလည်းမဟုတ်ဘူးသို့တော့ဓာရီအားလုံးဟာပတ်သက်ဆက်ဆက်နေအကြောင်းတော့ရှိတယ်တခုပြီးတော့အကြောင်းကြောင့်ဖြစ်လာတာတော့မဟုတ်ဘူးနော်အကြောင်းဆုံးစည်းလို့ဖြစ်လာတယ်အဲ့ဒီအကြောင်းတရားတွေအားလုံးဟာသဘာဝတရားပဲအကြောင်းတေချာလေးလေးနဲ့ဆက်လိုက်ပြောမစင် I have no parents I make the heavens and earth my parents ဒီတော့တော်တော်နည်းပါတယ်ကြပြမှုလို့စကားလုံးချင်းနေဒိတ်တွေကျဲတယ်တင်စားပြတော့ပြောတာအင်မတန်လှလှပပရေးထားတဲ့စကားလုံးတွေပါပုံပုံတော့စကားလုံးတွေတော့အင်တန်ချစ်တယ်နောက်တစ်ပိုက်ကပိုးပြီးတော့နည်းနည်းပါတယ် I have no home ငါမှအိမ်ရှိတယ်တော်လေးလို့ဖြစ်လာရင်အမိုးအကာအခင်းရှိတဲ့အစာအုပ်တစ်ခုထဲမှာတော့နေကြရတယ်ပါ။ကောင်းတယ်ဖြစ်တယ်၊ဆိုးတယ်ဖြစ်တယ်နော်။အမိုးအကာအခင်းရှိတဲ့နေရာတည်းကတော့လိုတာပဲ။သို့တော့သူပြောချင်တာကဒီရုပ်ခန္ဓာကိုအတွက်လူအများဖောက်လုပ်ထားပြီးတော့နေကြတဲ့ရုပ်ဖြစ်တဲ့အိမ်ကိုပြောတာဟုတ်ဘူးနော်။အဲ့ဒါနည်းနည်းတရားသဘောကိုပြောချင်နေတာဆိုတော့သူကနန္တရားပိုင်းကိုပြောချင်တာဖြစ်တယ်နော်။ဘာကူများသူကအိမ်ဖြစ်နေပြောချင်လို့ဆိုတော့ I make awarenessmy own နာတတိကိုအိမ်လုပ်တော့နေပါလေနော်အင်မတန်နဲ့နေတာတော့ဒီတတိနဲ့ငင်းအောင်လုပ်ဖြစ်နေတဲ့လူဆိုရင်ဒီစကားရဲ့ပိန်မွေ့မှုနည်းနည်းမှုနော်အကျိုးတရားမှုကိုအများကြီးနော်အခု ဖြစ်စက်လေးဒီရုပ်ပိုင်းဆိုင်ရာအိုးအိမ်မရှိတဲ့လူတွေကမလုံနေကြဘူး။ဟိုနေပြီလေနော်အပြေကြမရှိဘူး။ဒီနေရာခဏနေလက်ဒီနေရာခဏနေလက်ဘယ်နေရာမှသူ့အိမ်လို့ပြောလို့မရဘူးနော်။ရှင်းတော့ဆိုဒီလိုပဲဟိုဂုံတရားကြီးတွေအောက်မှာတချို့နေကြတာမြင်ခဲ့ဥပါကြပါပြီ။အခုတော့မသိတော့ဘူးမသိတော့ဘူးနော်။အဲ့တော့အိုးအိမ်မရှိတဲ့လူကခြေတလုံးအိမ်တိုင်းဖြစ်နေတယ်။နေရာတူကြမရှိဘူးနော်။နေရာတူကြမရှိတော့တနည်းသူသွားနေတော့ကြာအကြောင်းတစ်ခုပေါ်နေတဲ့နေရာသူရှေ့ရတယ်အတိမကျဘူးဂုံတိတ်ကမရှိအန္တရာယ်အများပါနော်ဒီမှာရတီးဒီအန္တရာယ်ရှိလို့တခြားပိုးမွားအန္တရာယ်လည်းရှိနေလူတို့တို့အန္တရာယ်လည်းပဲအများကြီးရှိနော်အဲ့တော့အိုးအိမ်မရှိတဲ့လူကအကြည့်ကြမရှိဘူးရောင်းလဲလဲဖြစ်နေတယ်ဘက်ကဘောင်နော်ခြေတလုံးအိမ်တိုင်းဖြစ်နေတယ်အဲ့တော့တတိမရှိတဲ့စိတ်ကတော့ဘယ်လိုနေတယ်ထိုးတူနော်အိုးအိမ်မရှိတဲ့လူကခြေတလုံးအိမ်တိုင်းဟိုသွားဒီသွားရောက်နေရာရှောက်သွားတော့ရောက်တဲ့နေရာမှာနေတယ်လို့ပဲအဲ့ဒီလိုအိုးအိမ်မရှိတဲ့လူတွေကဂုံတိတ်ကမရှိတယ်လို့အတဲ့အန္တရာယ်လည်းအများများတယ်လို့ပဲတတိမရှိတဲ့စိတ်ကဘာမှဒုံတိတ်ကမရှိဘူးနော်ကိုရောက်ပြီရောက်ချင်ရောက်တယ်အန္တရာယ်အများများပါအဲ့တော့တတိဆိုတဲ့အိမ်မှာတကယ်နေလိုက်ပြီဆိုရင်အင်မတန်လုံခြုံတယ်အင်မတန်စိတ်ချရတယ်အန္တရာယ်ကျင်းတယ်အင်မတန်ပြူပြူထငားမှုရှိတယ်နော်စိတ်ဖြစ်တယ်နော်အန္တရာယ်မရှိဘူးစိတ်ဖြစ်တယ်အဲ့တော့တတိဟာစိတ်အတွက်အိမ်ပဲတတိနဲ့မနေတဲ့လူဟာသူ့စိတ်ကအိမ်မရှိဘူးရောက်ရပေါက်ရဆက်သွားနေတာတေးတေးလေးနေတဲ့လူမျိုးပဲဖြစ်တယ်။ဒါကြောင့်မနေ့အေးရနေလို့တဲ့ချိန်ကစပြီးတော့နောက်ညအိပ်ပျော်သွားတဲ့ချိန်ကြီးကြီးရတယ်မှာကိုယ်စိတ်ကိုတတိဆိုတဲ့အိမ်မှာထားပါကိုယ်ချိန်ကြီးအာနာပါနာကိုအားထုတ်သုံးပါပဲ။နောက်ထပ်တရားအားထုတ်တာပုံပြတ်ပြင်မှုနဲ့နည်းလာလို့ပြောင်းလဲသွားနေတယ်လည်းပဲဒီ basic ဖြစ်တဲ့အာနာပါနာကိုဘယ်တော့မှလက်တွေ့လို့မရဘူး။အာနာပါနာကိုချိန်ချိန်ပြီးနောက်တစ်ခါပြီးတော့ဝေဒနာဥပဒနာတွေအားထုတ်လာတယ်ဒီကေပိုးပြီးတော့အဆင့်ကျပြီးတော့စိတ်ကံဥပဒနာတွေလည်းပဲအာထုမြေတာသူ့အတူတဘာဝတိုင်းသွားတာပါတော့နော်ဒီတိတံတလောက်တင်းတင်းနဲ့ပိုးပိုးပိုးပိုးပြီးတော့တိလာတာအစမှာတိဖို့လွယ်တာကနေစတယ်နောက်တစ်ခါတစ်ခါလေးနဲ့ပိုးပြီးတော့တင်းမှုတင်းမှုနဲ့ဆိုသွားတာနော်အဲ့တော့အာနာပါနာ basic သူ့ကဘယ်တော့မှလက်မလို့မရဘူးပြီးတော့အာနာပါနာလည်းအလွန်တင်းမှုပါတယ်တစ်ခါတည်းအင်မတန်တင်းမှုတဲ့အချိန်ကိုရောက်သွားပါတယ်အသက်ရှင်မှတော့မတိနိုင်တော့ဆက်ခဲတဲ့အချိန်မျိုးကိုရောက်နေတယ်နော်အဲ့တော့တင်းမှုသွားလို့လေဒီလိုရပိုးပြီးတော့ဂရိသမารီနဲ့အားဆိုင်ရတယ်။အဲ့လိုအားဆိုင်နေလေဂရိသမารီကလည်းပိုကောင်းနေလေဖြစ်လာတာ။အဲ့တော့ပင်မွေးတာကိုတိမှန်လေလေဂရိသမารီဉာဏ်အားကျက်နေလေ။အဲ့တော့သူလုံးကိုပြန်သွားရင်နိုးနိုးခြင်းနိုးပြီးဆိုတာလေးကိုဒီတိတဲ့စိတ်ကလေးဝင်လာပြီးဆိုတာကိုတိပြီးတိုင်းနေတယ်လည်းပဲအနာဘာနာဖြစ်ပါ။အဲ့တော့ဒီအတက်ကိုဝတ်အောင်ဖြည်းလဲလို့ရှိရင်ခန္ဓာကိုယ်ကအောက်ဆီဂျင်ပူပြော့ရတယ်နော်။အုန်းနောက်ကအောက်ဆီဂျင်အများကြီးလိုပါတယ်ဒီခန္ဓာကိုယ်နဲ့အုန်းနောက်နဲ့ဆင်းကြည့်မယ်ဆိုရင်အလေးအကျဉ်ပမာဏအားဖြင့်ဆိုရင်သူကတိတက်မှ900ရာခိုင်လောက်ပဲရှိတယ်ခန္ဓာကိုယ်ကပေါင်150လောက်ရှိတယ်ဆိုရင်အုန်းနောက်က2ပေါင်တကာလောက်ပဲရှိတယ်ဒါပေမဲ့ဒီအုန်းနောက်ကဒီရှူလိုက်တဲ့လေတွေက 30% 30ရာခိုင်လုံးကျော်ကျော်လောက်အောက်ဆီဂျင်ကိုယူသုံးပါတယ်လောက်များလဲဆိုကြည့်လို့နော်အဲ့တော့အချင်းမူတူဖြစ်နေကြတယ်နော်တချို့လူတွေကအဲ့ဒါလုံးဝနဲ့မူတူတူဖြစ်နေတယ်မကြည့်ဘူးတော့အာနာပါနာကိုအားရပါရအားထုတ်လိုက်လို့ရှိရင်အောက်ဆီဂျင်များလာတဲ့ကိုပဲသူကနည်းနည်းချိလာတယ်နော်အဲ့ဒါကိုအားရပါရချိလို့ရှိရင်နည်းနည်းခေါင်းချိတယ်ဒါကြောင့်မောတဲ့လူတွေနည်းနည်းခေါင်းလောက်လာတဲ့ချိန်လေကောင်းကြီးတိုင်းရတဲ့မှာရပ်ပြီးတော့အဲ့ဒါကို50ဂျင်တော့အားရပါရဖြည်းဖြည်းနဲ့ deep breathing လုပ်ကြည့်ပါပုပ္ပတ်ချိလာတယ်နော်ဒီအပြင်တတိယကကားပြီးတော့အဲ့ဒါကိုချိရတဲ့ကြောင်တတိယတတ်ပြီးကြောင်လည်းပဲစိတ်ကပုပ္ပတ်ချိလင်းလို့ကြားလာတယ်နှစ်ခုအကျိုးရတယ်နော်အတက်ရှိွားတဲ့တောင်လည်းပဲဒီဒီလိုမျိုးလုံးပြဖြစ်လာတယ်လို့ပြီးနေတဲ့တောင်လည်းပဲပိုးပွက်ကြီးကြီးလေးနေနဲ့ငိုကြလာတယ်။အဲ့လိုအိပ်ရက်နဲ့ပဲခဏအထုပ်ပြီးတော့ပြီးရင်ခဏအိပ်ရက်မှာပဲထိုင်ပြီးတော့ဆက်အထုပ်ပါ။နင်းနာတက်တာတော့မှနော်။အဲ့တော့နိုးနိုးခြင်းပြီးပြီးခြင်းပထမဦးဆုံးဖြစ်လိုက်ရတဲ့စိတ်ဟာပြီးနေတဲ့စိတ်။အဲ့ပြီးနေတဲ့စိတ်ကိုနည်းနည်းဆက်သွားအောင်တတိယနဲ့ကြိုးစားပြီးတော့ပေါင်းရလိုက်လို့ရှိရင်တော်တော်ကြာကြာပဲဒီရင်တန့်ရှင်ဦးကြံဆိုပြီးနေတဲ့ကုသိုလ်စိတ်တွေဖြစ်လာတယ်။အဲ့တော့ဒီနေ့တောင်ဒီလိုနိုးနိုးခြင်းကုသိုလ်စိတ်တွေနဲ့ဘာဝနာစိတ်တွေနဲ့စလိုက်ရတာအင်မတန်မင်္ဂလာရှိပါတယ်။မျက်နှာမတိကတရားလေးတာကိစ္စမရှိပါဘူး။နော်။စိတ်ကပိုရင်းကြီးပါတယ်။အဲ့လိုခဏတရားထိုင်ပြီးရင်ဒီမှာဂရင်ပေါ်မှာအိပ်ကြည့်လို့ဆိုရင်တော့ဂရင်အောက်ကို6လောက်ချလိုက်တယ်။ကျောင်းလုံးကျောင်းမင်းနဲ့ဖြစ်လိုက်တယ်။ဒီနာတိကိုသွားတယ်။အဲ့ဒီသွားလာလှုပ်ရှားမှုအလုံးကိုရိုးရိုးနဲ့အကုန်ချင်းပြောရရင်လှုပ်ရှားမှုဖြီးမှုပြီးမှုလေးတတိကနော်လှုပ်ရှားတာဖြီးတာကိုတတိနဲ့တိလိုက်ပါတိတိတိတိပြောသွားပါဒီစကားလုံးတုံးပြီးတော့ မှတ်ဖို့တော့တကယ်တော့မလိုဘူးနော်သို့တော့အကူအညီဖြစ်နေတုံးရင်တုံးနေလေမတုံးမနေရရနော်ပြီးဖို့အာယုံကိုဓာတ်ရိုက်ပြီးနေဖို့ကကိုရေးကြည့်ပါနော်ဒီလိုဖြစ်လိုက်တယ်ဘာမှပြောနေစရာမလိုဘူးပြီးနေနော်ဖြစ်လိုက်တယ်ပြီးနေအဲ့ဒီဖြစ်ပြီးလေးကိုပဲအခြေခံအဖြစ်လုပ်စီနော်ပြီးရင်မျက်နှာပြစ်ပြီးရင်ကြားရှိဖို့မယ်မြေတာပို့မယ်ခဏကြားထိုင်ပါကြားထိုင်ပြီးစာရေးတော့ရေးကိစ္စရေလောက်အောင်မယ်ဒါလေးကိုလေရတဲ့န်တလောက်အတိတ်ကက်ကက်ကက်ကက်ပြောလို့ပါကျဲရင်ကျဲပါစေကိစ္စမရှိဘူးနော်နည်းနည်းလေးတတိပါနေကိုပဲအင်တန်ကျိုးများပါနော်ဒီလိုတတိလေးနည်းနည်းပါအောင်တနည်းကြအောင်ပြောလို့ရှိရင်တတိတတိကြားတဲ့ခါမှာစိတ်အင်အားတက်တာနော်တက်လာပြီးတော့စီစီတရားထိုင်နိုင်မှာရှိရင်စိတ်မကြအောင်9မိနစ်လောက်တည်းမှာစိတ်ကတော့ကိုစီစီတော့ငြိမ်းသွားတယ်နော်တမာတိအင်တန်ကောင်းလာတယ်အဲ့လိုစာရေးတော့ရေးကိစ္စလုပ်ပြီးပြီဆိုရင်ဒီကဒကာကြီးတွေဒကာမကြီးတွေများသောအားဖြင့်အပြင်သွားကြကိစ္စတွေရှိနေ၊ရုံသွားကြကိစ္စတွေရှိနေ၊တာဝန်တွေရှိနေတယ်။ကိုကားကိုမောင်းသွားရမယ်ဆိုရင်လည်းကိုကားကိုမောင်းတာကိုကားထဲဝင်လိုက်ကြရကားတကားဖွင့်တယ်၊ကားထဲဝင်လိုက်တယ်၊ခြံထဲကားတကားပြန်ပြစ်တယ်၊ကားတော့ကိုတော့ပေါက်တယ်ထည့်လိုက်တယ်၊စက်ကိုနှိုးလိုက်တယ်။အင်ဂျင်အတံမီယာကိုတူတယ်၊အင်ဂျင်လှုပ်ခါနေတာကိုတူတယ်။ပြီးရင်ကားမောင်းပြီးတော့ထွက်သွားတယ်နော်။အဲ့ဒါလေးကရတန်တလောက်နည်းနည်းလေးပဲဖြစ်ဖြစ်တတိလေးပါနေပါသေးတယ်။နည်းနည်းလေးကတော့တကယ်မဖြတ်ဘူး။ကျိုးစားကြည့်။အဲ့လိုနဲ့ရုံးကိုရောက်သွားပြီ။လမ်းမှလည်းအများကြီးတေးရကျွမ်းပါမယ်နော်။အစီအကာကလမ်းပိတ်နေတာမျိုးလည်းဖြစ်တတ်တယ်။စိတ်ရှိရှိလေးနဲ့မောင်းသွားပါမယ်နော်။လူပွင့်ကြံရနေရပြီ။စိတ်ရှိရှိလေးနဲ့စိတ်ကိုအေးအေးလေးသာစိတ်ကိုလျှော့လိုက်ပါဆိုလက်လှုပ်ပါ။အခုဖြစ်လူတွေကအလုပ်ကအများကြီးများလွားကြည့်တော့မနဲ့ငိုနေချင်းပဲ။လူကလည်းရောက်ရခတ်နော်။စိတ်ကမအေးချမ်းဘူး။ရောက်ရခတ်နေတော့သူ့မှာတင်ရှင်ကရှိနေတယ်နော်။အဲ့တော့အဲ့ဒီတင်ရှင်ကအင်တန်ကြောက်ဖို့ကောင်းပါလား။အဲ့တင်ချင်ကိုအမြဲတမ်းတတိထားပြီးတော့ချော့ချထားလို့တင်ချင်များနေရှင်အင်တာအားကိုတတိလေးနဲ့ရုံးကိုသွားမယ်ရုံးမှလောက်ဆက်ရှိရမှာမင်းအားလုံးတတိနဲ့လုပ်မယ်ဒီကြားထဲမှာလည်းပဲမကြာမကြာတတိပြန်ကားပြီးတော့တိတော့လို့ညတော့လောက်ပဲလုပ်ပါငါးစက္ကန့်ပဲရလုပ်ကြည့်ပါလူတွေကလောဘတော်ကြီးတယ်တရားအထုံအောင်သူကအတုံးလိုက်အပြစ်လိုက်လောက်ရမှာပဲလုပ်တယ်နည်းနည်းလေးဆိုရင်မထူပါဘူးလုပ်နေလို့မထူပါဘူးဆိုတော့ပြစ်လိုက်တယ်မဟုတ်ပါဘူးစူးစမ်းကြည့်ပါအဲ့လိုကြိုးစားကြည့်လို့ရှိရင်ဒီရှိလောက်လာတဲ့ကံမှာသိလိုက်တယ်။ဒီလောက်ကလေးတိနေရတဲ့ကောပဲ။နည်းနည်းစိတ်ကလေးအငြင်းချမ်းလို့ရှိတယ်။နည်းနည်းလေး balance ရှိတယ်။ဒီကြားကအဆင်မပြေတဲ့အခုရှိလို့ဒေါသဖြစ်ပြီးဆိုရင်သိလိုက်ပါ။အဲ့တော့စောစောတည်းကတတိယနည်းနည်းလေးရှိနေတဲ့ဒီမှာဒေါသဖြစ်ပြီးနဲ့သိမကြခင်မှာတော့သိတယ်။အဲ့တော့ဒေါသအကြီးကြီးအဆင့်ကိုမရောက်ဘူး။မီးလိုပဲဒေါသဆိုတာနော်။စိတ်ကစားနည်းနည်းလေး။ပြီးမှအကြီးကျယ်နေတော့ကြည့်ကြအောင်လုပ်ရတာနော်။နောက်တစ်ချက်ကဒီဒေါသရဲ့တဘာဝပထမတစ်ခုဖြစ်တဲ့ကံကသူတိတ်မပေါက်ကွဲသေးဘူးနည်းနည်းလေးထိန်းကြတယ်နောက်တစ်ခုမကျင်နာကြတွေ့တယ်သူဒေါသကနည်းနည်းကိုကြည့်ပါဘူးဒါပေမဲ့သူထိန်းထားပြီနောက်တစ်ခုထပ်တွေ့တယ်သူဒေါသကနည်းနည်းထပ်ကြည့်တော့တယ်ထိန်းထားပြန်ပြီတော့နောက်ဆုံးပြရင်ဥပမာပြရင် critical mass လို့အဆင့်ကိုရောက်သွားတယ်ဘာမှမဖြစ်တော့တဲ့အခြေအနေတစ်ခုနဲ့သင်ကြတဲ့ကံကသူမခံနိုင်တော့ဘူးတခါတော့ဘုံသူပေါက်ကွဲရတယ်နော်အဲ့တော့ဥပမာအဖြစ်ပြောရမယ်ဆိုရင်အခုယူရေနီယမ်နဲ့ဘောင်းတွေလုပ်တဲ့ဒီယူရေနီယမ်သေးသေးလေးဟာဖြင်းစရာခင်မဖြစ်နိုင်ဘူး။အဲ့ဒီသေးသေးလေးတွေအများကြီးတစ်ခုရေးစုပြီးနောက်တစ်ခုထပ်တူနောက်တစ်ခုထပ်တူဘာမှချင်းနေခင်မဖြစ်သေးဘူး။နောက်ဆုံး critical mass လို့ခေါ်တဲ့အဆင့်ရောက်တဲ့ခါမှာနည်းနည်းလေးပဲလိုတော့တယ်။အဲ့နည်းနည်းလေးကိုဖြည့်ပြည့်နေတယ်ချင်းနေခင်ဖြစ်သွားတာ။ဒေါသရဲ့တဘောလည်းအဲ့ဒီတည်းပဲ။နော်။အဲ့တော့ residual အဲ့ဒီ frustration ရှိနေလို့ရှိတယ်နော်။အခံလေးကနည်းနည်းလေးဘာကိစ္စနဲ့မှလည်းမသိဘူး။အခံလေးနည်းနည်းရှိလို့ရှိတယ်တခုခုတွေ့တဲ့ကံမှာတော့ပိုပဲကြီးကြီးကြီးလာတယ်နော်။အဲတော့ကိုယ်စိတ်ကိုယ်ကိုကြည့်ပြီးတော့အဲ့ဒီအခံဖြစ်နေတဲ့ဒေါမနတဒေါသလေးမကျင်နှက်မှုတွေကိုပါရှုမှတ်နိုင်လို့ရှိရင်သူပြေသွားတယ်။အဲ့လိုအများအားဒေါသကိုဖြေထားနေတူပါတောင်းတောင်းချစ်ဆူစရာတွေ့နေပောက်ကွဲတဲ့အချိန်မရောက်ဘူးနော်။အဲတော့အဲ့လိုမပောက်ကွဲတဲ့ကြောင့်ကိုယ်မှအတန်းတက်တာမှုရှိတယ်။တစ်ဖက်သားမှာလည်းပဲကိုယ်ကြောင့်ကိုယ်ဆင်းရဲမှုမဖြစ်ဘူး။လောရမဲ့ကိစ္စကိုလည်းပဲစိတ်အေးနဲ့တတိနဲ့ဉာဏ်နဲ့ရှင်ပြော့လုံးလိုက်ရတဲ့အတွက်ကြောင့်အကောင်းဆုံးအချိန်ကိုရောက်နေပို့ပြအချိန်ကြီးတယ်နော်ဒီလိုတနည်းပြလုံးတတိနေရတူကသူကတတိဆိုတဲ့အိမ်မှာနေတယ်လို့ခေါ်နေမှာနော်ဒါကြောင့် I make awareness my home ဆိုတဲ့စကားတကယ်လက်တွေ့လုပ်ကြည့်မှသိပြီးနေတဲ့ခါမှာအင်မတန်အင်ကြီးရတာစိတ်ကအင်တန်လုံးချုံနောက်တစ်ပိုက်က I have no life or death ငါမှာမွေးဖွားခြင်းတည်ဆုံးခြင်းတာမရှိဘူး။အဲ့တော့စောစောလုံးကအပိုက်တယ်လို့ပါပဲ။ तू ကရုပ်ပိုင်းဆန်တဲ့သဘောကိုမပြောဘူးနော်။နာမ်ပိုင်းဆန်တဲ့သဘောကိုပြောတယ်။ဒီခန္ဓာကိုယ်ကြီးက သဘောတခါမိုးလာတယ်၊ကြီးလာတယ်၊ဩသွားတယ်၊ပြီးတော့ပြေသွားတယ်။ဒါကတော်တော်လေးရုပ်ပိုင်းဆိုင်တဲ့အကျဉ်းသားသဘောပေါ့နော်။သူကဒီအကျဉ်းသားမွေးဖွားခြင်းတည်ဆုံးခြင်းကိုပြောတာပေါ့။အမှန်တန်ပင်မွေးတဲ့အနန္တရာဆံတဲ့မွေးဖွားခြင်းတည်ဆုံးခြင်းကိုပြောခြင်းပေါ့။ဘာလို့ပြောမလဲဆိုတော့ I make the time of breathing my life and death. So, အနာပါနအထုံနေတဲ့ပုဂ္ဂိုလ်ဆိုတော့ဒီအသက်ရှင်နေတာကိုပဲသူကဒီရတက်လို့အတက်ကြလို့ဒီကျင်သားပြောတယ်။တိုက်ဆိုဒီလိုပြောတယ်နော်။အဲ့တက်ရတဲ့ကမှာဒီတက်လာတယ်လေ။ပြန်ထုတ်တဲ့ကမှာဒီကြတော့တာ။ဒါလေးကိုပဲအာရုံပြုတဲ့နှလုံးသွင်းနေတဲ့ကမှာဒီမှာပဲမွေးဖွားခြင်းတွေဆုံးခြင်းတွေအာရုံပြုလို့ရတယ်နော်။အဲ့တော့ပြည့်စုံပြရတဲ့ပတ်သက်ပြီးတော့နှလုံးသွင်းရဖို့ရှင်ရှင်ကြဖို့မြတ်စွာဘုရားဟောတဲ့ကမှာယဟန်ကြီးကလည်းပဲပြည့်စုံပြအောင်နှလုံးသွင်းရှင်ရှင်ကြ။အဲ့တော့မြတ်စွာဘုရားယဟန်ကြီးတပည့်တွေကိုပြန်တွေ့တဲ့ကမှာတရားရှိတဲ့သဘောမျိုးနဲ့မေးတယ်။စစ်သားတို့ပြည့်စုံပြအောင်နှလုံးသွင်းကြလားဆိုတော့နှလုံးသွင်းပါဗျာတဲ့နော်။ဘယ်လိုများနှလုံးသွင်းကြလဲလို့မေးတော့တပားကတော့တပည့်တော်ကတော့ငါတနေ့တာလောက်အသက်ရှည်ရအောင်မယ်ဆိုရင်အင်တန်ကောင်းမှာပဲဒီရက်လောက်များအသက်ရှည်ရမယ်ဆိုရင်ဒီအချိန်တည်းမှာတရားကိုနှလုံးသွင်းတော့နေမယ်လို့ဒီလိုသူသိနေပါလေနော်နောက်တပားကမေးကြည့်တော့တပည့်တော်ကတော့တဲ့သုံးတလုံးစားတဲ့အချိန်လောက်အသက်ရှည်ရအောင်မယ်ဆိုရင်ကောင်းမှာပဲလို့နှလုံးသွင်းပါလေအဲ့ဒါလောက်ကလေးအသက်ရှည်အောင်မယ်ဆိုရင်တော့မှဒီအချိန်တည်းမှာတရားထုတ်နေမယ်သူကတော့ဒီချက်ပို့ပြီးအသက်ရှင်ဖို့ရှင်းလင်းချက်မထားဘူးတဲ့ဘုရား။တည်သွားနိုင်တယ်ဆိုတာလေးကိုသူကမြင်းကြက်ကြက်လေးနှလုံးသွင်းတဲ့ဘောပေါ့။နောက်တစ်ပါးကိုမေးတော့တတိတော်ကတော့တကယ်အသက်ရှင်တာလောက်ကလေးအသက်ရှင်ရအောင်မယ်ဆိုရင်ကောင်းပါပဲ။အဲ့ဒါလို့ဆိုရင်အဲ့ဒီအချိန်တည်းမှာတရားကိုနှလုံးသွင်းမယ်လို့ဒီလိုဆင်ခြင်ပါလေ။သူကနှစ်ကြိမ်အသက်ရှင်ရလောက်တဲ့အချိန်တော်မှာအသက်ရှင်ပါမလား။တည်ခြင်းတည်သွားနိုင်တယ်ဆိုတဲ့ဘောနှလုံးသွင်းတယ်နော်။တည်ခြင်းပြောက်ပို့ပြီးမြင်းကြက်ကြက်ဆိုတာကိုသိတယ်နော်။အဲ့တော့ဗမာစကားပုံတစ်ခုလည်းရှိပါလား။ဒီပြည်ချင်းပြရနဲ့အင်တန်နီးတယ်ဆိုတဲ့အတိတ်တွေနဲ့ပြောထားတာဘယ်လိုများစဉ်းစားလို့ရအဲဟုတ်ပြီနော်ကွေးသောလက်ကိုမဆန့်ခင်စန့်သောလက်ကိုမကွေးခင်မှာတည်သွားနိုင်တယ်ဆိုတာကိုကြားဘူးကြတယ်နော်အဲ့ဒါလို့ပြည်ချင်းပြကိုအင်တန်နီးတဲ့ကနှလုံးသွင်းတဲ့သူကမှအချိန်ဖြုံးမှုကဖြစ်နိုင်တယ်မဖြစ်နိုင်ဘူးတည်သွားနိုင်တယ်ဆိုတာတကယ်အချိန်ကြီးတည်နေဆိုတာသိရင်အချိန်ဖြုံးမှုနော်ဒီကုမလည်းခဏခဏပြောပြလိုက်ဆိုတာဒီကုမကိုယ်တိုင်သုံးကြိမ်လောက်သိဖို့ရတော်တော်နည်းနည်းထည့်ဘူးပါအဲ့ဒီသုံးကြိမ်မှာတော့မှနှစ်ကြိမ်ကတော်တော်ကိုနှီးသွားပြီလို့ထင်တယ်အဲ့ဒီနှစ်ကြိမ်ထဲမှာဒီကြိမ်ကတော့ကိုယ့်ကိုယ်ကိုတွေးကြပြီလို့တောင်ထင်တယ်ဒီကလူတွေကတော့ပြောနေတာကိုကြားနေတာညောသွားပြီဘုမောကတော့မလှုပ်နိုင်ဘူးအသက်တော်မှပထမတော့အင်တာမောတယ်နောက်တစ်ခါတည်းနဲ့အသက်ကခြူတိုင်းညင်သာညင်သာညင်သာပြော့ဝင်းဝင်းလေးအသက်ရှိတော့ပြန်မထူးနိုင်တော့ပြန်မပြောနိုင်တော့မျက်စိလမ်းဖွင့်တော့ခြေလက်တွေတုတ်လို့လည်းမရတော့ဒီကပြောတော့ကြားနေတယ်သူကခေါ်နေကြားတယ်ပြန်ကြည့်ကြတယ်ကြည့်လို့မရဘူး။ဒါတို့ကပြောတယ်ညွှန်းသွားတယ်။နော်ဘုမောကတော့သိတယ်မညွှန်းပါဘူးသိပါတယ်ဆိုတော့ပြောတယ်။ပြောလို့မရဘူး။ပြောလို့မရတော့တစ္ဆာမရှိဘူးပြောတော့။အဲ့ဒီအချိန်မှာကိုယ့်ကိုယ်ကလည်းပဲသူတို့ကငါ့ကိုညွှန်းသွားပြီးပြောတော့ငါအပြေညာပြေတော့မလားမသိပါဘူးလို့လည်းစဉ်းစားမိတယ်နော်။ဒီကိုယ်ကလည်းသိတယ်ခံစားရတာအင်တန်ကိုဟိုပင်မနေနော်။ပင်မနေတော့ဖြစ်ကနေဆိုပြေသွားတော့မလို့သိတယ်။နည်းနည်းလေးရောက်တခုခုနော်နည်းနည်းလေးမခံနိုင်တဲ့အဆင့်တခုခုရောက်သွားပြီဆိုတော့သိမယ်ဆိုတာကိုသိတယ်။ဒါကိုယ့်ကိုယ်သတိလေးနဲ့အများကြီးထိန်းပြထားတယ်နော်။ဒီသတိလေးနဲ့ထိန်းထားလို့ပဲကိုယ့်ကိုယ်တော့မသိကြတာလို့ယုံကြည်တယ်။တကယ်တော့ဒီသတိလေးနဲ့စိတ်ကိုအေးချောင်းထိန်းမထားနိုင်လို့ရှိရင်စိတ်ကမခံနိုင်တဲ့အဆင့်တခုခုရောက်တော့ပြေးသွားနိုင်လို့ရှိတယ်နော်။ဒီစိတ်နဲ့ခန္ဓာကိုယ်နဲ့အလုပ်ကတွဲပြီးလုပ်နေရတာ။စိတ်ကမခံနိုင်ခန္ဓာကိုယ်ကတခုခုဟိုတော်တော့ပြေသဘောမျိုးလုံးလိုက်ချင်တယ်နော်လုံးတတ်တယ်အဲ့လိုဒေဂာနည်းတွေဖြစ်တဲ့ဆိုတာဟိုအရင်ကတော့လုပ်ခဲ့တဲ့ကိစ္စတွေပြန်ပြေးကြည့်တော့အရင်ကတော့ဘာမှမဖြစ်တော့တဲ့ကိစ္စတွေကြောင်းကြောက်ချူချူကြတယ်မုန်းကြတယ်ရန်ဖြစ်ကြတယ်မခေါ်နိုင်ဘူးပြောနေအကြည့်ကျဲချူချူကြတယ်ကြုံခဲ့ဖို့လေနော်အရင်ကတော့သူများအချင်းကြည့်အောင်ဂုံရှိအောင်ဆိုပြီးတော့ဘဝကိုယ့်ဘဝရဲ့အန္တန်တန်ဖို့ရှိတဲ့အချင်းတော်တော်များများနှစ်တော်တော်များဘူးဆိုပြေးခဲ့တယ်ဆိုတော့နော်သူများအချင်းကြီးနဲ့အလုပ်မျိုးလုပ်ခဲ့နော်အဲ့တော့ဒေဂာနည်းတွေဖြစ်တဲ့ခါကျတော့ပြန်စဉ်းစားကြည့်တယ်ငါဘဝတကယ်တော့သူများအတွက်နေခဲ့တာလူတွေကတော့ထင်ကြမှာနော်ကိုယ့်ဘဝကိုယ့်အတွက်ကိုယ်နေနေတယ်လို့ထင်တယ်အတ္တဆဲကြီးကြီးနဲ့တို့တော့တွေးမှာပဲဘလောက်အတ္တဆဲကြီးကြီးနဲ့တွေးလူတွေကကိုယ့်ဘဝကိုကိုယ့်အတွက်ကိုယ်နေတာမဟုတ်ပါဘူးသူများအတွက်နေသေးနေတာပါသူလက်တွေကသူများအထင်ကြီးအောင်နေတာပါနော်သူများကျင့်အောင်နေတာပါအဲ့တော့ကိုယ့်ကိုယ်ဒီတေဂာနီးမှာပြန်စဉ်းစားလိုက်ခင်အဲ့ဒါလေအတန်ရှင်းရှင်းလင်းကိုယ့်ကိုယ်ကိုမြင်လာတယ်နော်အဲကြောင့်တေဂာနီးမှာတတိယဉာဏ်နဲ့နေတဲ့လူဆိုဘဝကိုပို့ပြီးတော့လေးလေးနက်နက်သိတယ်ဘလို့ရောက်ဆိုတော့ဖြည်းဖြည်းတော့ရှင်းပြရတယ်နော်ဒီကနေ့မှအဋ္ဌဉာဏ်တစ်မျိုးပြောင်းသွားတယ်လို့ဆိုနေတယ် ဲ့ဒါသူတို့တွေကဒီတရားထုတ်တဲ့လူကြီးရှိတယ်ပို့ပြီးတော့ဖြစ်နေပါတယ်။အဲ့တော့အဲ့လိုခံပါနော်။ခုဘောကိုပြန်သုံးသပ်ကြည့်တယ်ကွာ။ဘယ်အလုပ်ကအရေးကြီးဆုံးလဲဆိုတာလည်းပဲပို့ပြီးတော့မြင်လာရှင်းနေတဲ့စိတ်ကနော်။တကယ်တော့ငါအရေးကြီးတယ်ထင်တော့လက်ကလေးလုပ်တယ်လား။အမှန်တော့တောင်းဝန်ကျင်ရဲ့အရှင်ပြင်းမှုကိုရဖို့တကယ်အရေးကြီးဆုံးလို့မဟုတ်ဘူး။သာဝဏီနဲ့ပတ်သက်ပြီးတော့လည်းပြန်သုံးသပ်ကြည့်တော့ကောင်းကောင်းစားဖို့ကောင်းကောင်းနေဖို့ကောင်းကောင်းဟုတ်ကိုလုပ်ဖို့ဘဝမှာအဲ့ဒီကောင်းကောင်းစားဖို့ကောင်းကောင်းဟုတ်ကိုကောင်းကောင်းနေဖို့ဟာတကယ်အရေးကြီးဆုံးအလုပ်လားမဟုတ်ဘူး။သာဝဏီလေးကတော့လိုအပ်တာအမှန်ပဲ။သူမရှိလို့မဖြစ်ဘူးနော်။ဒါပေမဲ့သူကအဓိကအကြဆုံးလို့မဟုတ်ဘူး။သူကအသက်ဆက်ဖို့ပဲလုပ်တာ။တကယ်အဓိကအကြဆုံးလို့ဆိုတာဘာလဲဆိုတော့အသိဉာဏ်လို့ဖြေထွက်တယ်နော်။အဲ့တော့ဘဝဖြစ်လာတာကအသိဉာဏ်များဖို့။အဲ့တော့ငါဟာအသိဉာဏ်ဆရာဖို့အတွက်ဘယ်လောက်အထင်ပေးခဲ့လဲ။ကိုကြောင်းနေကြတာတော့ရှိပါတယ်နော်တက္ကသိုလ်တွေပါနေကြတယ်ဒါပေမဲ့အဲ့ဒါကသာဝဏေရဲ့အထောက်ပံ့ဖြစ်နေလောက်တာတန်တာပညာရှာကြတာအဲ့ဒါကလည်းအလေးနဲ့ဆုံးအပြည့်ညာမဟုတ်သေးပြန်နော်အလေးနဲ့ဆုံးအပြည့်ညာကဘဝနဲ့ပတ်သက်တဲ့အပြည့်ညာအဲ့ဒီဘဝနဲ့ပတ်သက်တဲ့အပြည့်ညာရဖို့ကတော့အချိန်စိတ်မပေးနိုင်ဘူးအဲ့တော့ဒီကနေ့ဒီဖြစ်တဲ့ခါမှာအဲ့လိုခံစားမိတယ်အကျိုးများငါမသိဘူးငါတကယ်တန်ဖို့အဆုံးလို့လုပ်နေတယ်ဒါကိုစဉ်းစားလိုက်ပါနော်အဲ့တော့ဘုံတွေတော့ကြာရီတွေဖတ်တဲ့ဖတ်ခဲ့တော့လည်းပဲအခုနောက်ပြောလို့ပဲ read the best book first or you will not have another chance to read it at all ဆိုတဲ့စကားလုံးမျိုးကိုမှတ်သားဘူးတယ်လို့ပဲအဲ့ဒီစကားလုံးရဲ့ဖြင့်ပေါ်အတိတ်ဖြစ်တဲ့အရင်းအကြီးဆုံးအလုပ်ကိုအရင်လုပ်ပါလို့မဟုတ်ရင်တော့အဲ့ဒီလိုလုပ်ဖို့ရအချိန်ရမှာမဟုတ်တော့ဘူးဆိုတော့အဲ့ဒီအတိတ်တွေကိုပို့ပြီးတော့လေးလေးနဲ့သဘောပေါက်ပါတယ်နော်ဆိုတော့အဲ့ဒီအရင်းအကြီးဆုံးအလုပ်ကိုလုပ်ရမှာဆိုတော့တခြားလုပ်တွေအကုန်လုံးပြစ်ခတ်ရမှာလားဆိုတော့အဲ့လိုလည်းမရပြန်ဘူးနော်လူလောကမှာနေတဲ့လူဆိုရင်တော့ပို့ပြီးတော့စာဝင်ရေးကိစ္စ၊ကာယတမီးကိစ္စတွေအင်တာများပါတယ်နော်။သို့တော့အဲ့ဒီစာရေးတောက်ရေးကိစ္စ၊လူမှုရေးကိစ္စနော်။တိုင်းရေးကြီးကိစ္စ၊ဘာသာရေးကိစ္စတွေဒါတွေကိုလုံးနေနေကြပါလေ။တစ်ဖက်ကရတယ်လို့အချင်းကိုမရရအောင်ယူပြီးတော့အတိညာလေးနဲ့တည်းမြင့်မြတ်တဲ့အတိညာရဖို့ကိုလုံးရအောင်ပါ။မလုံးလို့မဖြစ်ဘူး။တချို့ကိစ္စတွေမှာတော့အဲ့ဒီစာရေးတောက်ရေးနေတိုင်းတွားရေးလာရေးတွေကိုလုံးနေရတဲ့ကိစ္စတွေကိုပဲကြည့်ပြီးတော့သဘောထားမှမှန်နဲ့ဒိဋ္ဌိနဲ့ဉာဏ်လေးနဲ့လုတ်သွားမယ်ဆိုရင်အဲ့ဒီထက်ကပဲဉာဏ်ကြီးရတယ်နော်ဒါတွေကိုလုံးရင်းနဲ့ပဲအတိဉာဏ်တွေအများကြီးတူးလာပါတယ်နော်လောကဓာတ်တရားတွေအမျိုးမျိုးကိုတုံ့ပြန်နေရတော့မှာပဲအဲ့ဒီလောကဓာတ်တရားတွေကိုဒိဋ္ဌိနဲ့ဉာဏ်နဲ့ကြည့်ပြီးတော့သုံးသပ်ပြီးဒီထက်ကပဲအတိဉာဏ်တွေအများကြီးရတယ်နော်ဆိုတော့ဘဝထဲမှာပညာရှိတရားတွေအများကြီးရှိတယ်နော်ဒါကြောင့်အရင်တစ်ခေါက်ရောက်တုန်းကခေါ်ခဲ့တဲ့တရားတွေမှာအဲ့ဒီပိုက်ကပါတယ်နော် You will learn lessonsသင်ဟာပညာရည်အများကြီးရှာလို့ You are enrolled in a full-time informal school called life သင်ဟာဘဝလို့ခေါ်တဲ့စာသင်ခန်းမရှိစာအုပ်မရှိတဲ့အချိန်ကြီးကျောင်းကြီးမှာဖြင်းသွင်းထားသည်နော်ဘဝတစ်ခုလုံးဟာကျောင်းပဲမွေးတဲ့အချိန်ကနေစပြီးတော့တည်ပြီးအချိန်ထိဟာကျောင်းနေတာနော်အဲ့ဒီဘဝမှာပြည့်ကြုံရတဲ့များကိစ္စအားလုံးမြင်နေမြကြားနေမြကောင်းတာရောဆိုးတာရောတစ်ခုမှမကြံဘူးအားလုံးဟာသင်ခန်းစာတွေပဲอยู่ใต้ยะไอ้นี่อยู่ตับผู้สาตริชิมาสิไม่ติไม่เหลียวนี่ก็ไม่อยากปัญญาไม่อยากเนาะเอออะกุคิดคลีนี่จ้องกูตั้วจ๋าเลยสัตว์ทั้งหลายมาทายกูก็กูตื้อเปลี่ยนตื้อเมี้ยนเมี้ยนนี่มั้ยสิเสียเซมมานี่กินได้จ๋าอู้ก็ไม่ปลาไล่กูตูตะโบ้ไม่ปอกกูน้ําไม่เลยกูไม่หมั่นกูปัญญาไม่อยากเออไอ้หลูเนาะบัวธรรมะแล้วดูเว้ยนี่ตีนี้ม้อเนี่ยสึกกูดียิงตัวกูอ่ะกูมีใจอยู่นะนี่สิจုံติเนี่ยได้လောကဓာတ်တရားတွေအမျိုးမျိုးတွေကငယ်တူဖြစ်စီကြီးကြီးဖြစ်စီအဲ့ထက်ကသင်္ကန်းစာကမရလိုက်ဘူး။ဆိုတော့သင်္ကန်းစာများများရကြရင်တတိယများများထားမှဖြစ်တယ်။အများအားတိတိတိတိဆိုညီမပဲဖြစ်မှာ။အဲ့တော့ဟုတ်ကြပါဘူး။အဲ့တော့ရုပ်ကြားတစ်မျိုးဖြစ်တယ်ညီမတစ်မျိုးဖြစ်တယ်နော်။ဟိုးအရင်ကကဘုံဘုံနဲ့အတူတူနေခဲ့တဲ့နှစ်ပေါင်းတော်ကြာအတူတူနေခဲ့တဲ့တကယ်လေးတယောက်ရှိတယ်။သူကလည်းအရင်ကတော့ညီမဖြစ်ဖြစ်နော်။သနာကြရကောင်းတယ်သူကသားမကွာနိုင်လို့ဆိုနေတယ်အခုတူအရင်ဘဝတော့အရှင်ဘုရားရှိတယ်အရင်ဘဝတော့တာသမီးလိုရှိတယ်မှတ်မိသေးတယ်ဒီဘဝမှာတယောက်ကြားဖြစ်အဲကြားတလဲမိမတလဲလို့ဖြစ်တယ်နော်သားဖြစ်လိုက်အဖေဖြစ်လိုက်ရှင်မဖြစ်လိုက်အမေဖြစ်လိုက်စမ်းလိုက်ဘလောက်စိတ်ဝင်စားကြရတော့ဘလောက်အောင်းစရာတော့ဘလောက်တန်ဝေကြလည်းရကြတော့တယ်နော်အဲတော့လူတွေကအဲ့လိုအရင်လေးနဲ့ကြည့်နေတယ်ကိုယ်ကမင်းမင်းသူတို့ကချစ်တယ်ခင်တယ်အထင်လည်းမကြည့်ထင်လည်းမသေးတော့လေးစားမှုတော့ရှိတယ်အဲတော့ဒီဘဝမှာဒီခန္ဓာကိုဖြစ်လာဖို့တော့ဒီခန္ဓာကိုရုပ်ခန္ဓာကိုဖြစ်လာဖို့အမေစီကစောတစ်ခုနဲ့အဖေစီကစောတစ်ခုသူနှစ်ခုပေါင်းပြီးလို့ဖြစ်ရတယ်နော်။ဒါဒီရုပ်အခြေခံလေးကိုဒီအမေပြပေးတာပါ။ဒီအမေပြစီမှာ သတိလာဖြစ်ဖို့ကြတော့မိမိကံကပေးတာနော်အဲ့တော့ဒီပရိဒဏ်ရဲ့စိတ်ကိုကိုယ်ကံကပေးတာဒီပရိဒဏ်ရဲ့စိတ်ကိုအမေဖေကမပေးနဲ့အမေဖေကအဲ့ဒီရုပ်အခြေခံလေးကိုပေးတာဘောဘောကအမေဖေနဲ့ဒီအမေဖေနဲ့အကြောင်းကြီးတဲ့ကတော့ရှိခဲ့ပါပါနော်အဲ့တော့ဒီကံဆိုတာကုသိုလ်ကံအကုသိုလ်ကံခေါ်တာပါပဲကိုယ်ဘာမှမသိတဲ့ကိုယ့်ရဲ့ကိုယ့်ထက်ကိုယ်ကိုလှမ်းမိုးချေလည်နေတဲ့တကူတစ်ခုမဟုတ်နော်မိမိပြုတ်ခဲ့တဲ့ကာယကံဝစီကံမနှောကံပဲဆိုကိစ္စတစ်ခုကိုပြုတ်တိုင်းပြုတ်တိုင်းစိတ်ဆိုတာဖြစ်လာတာနော်အဲ့ဒီစိတ်မှာစေတနာဆိုတာပါတယ်နော်ကောင်းတဲ့စေတနာပါမယ်ဆိုးတဲ့စေတနာပါမယ်ရေရွနားလည်းမပြောမယ်နော်အဲ့တော့မြတ်စွာဘုရားကစေတနာဟံဘိက္ခုယေကာမဝဒာမိလို့ဟောတော့ပါနော်စေတနာကိုပင်ကံလို့ခေါ်တယ်အဲ့တော့ကိုယ်စေတနာကိုယ်ကံကြောင့်ပဲဖြစ်လာတာဆိုစိတ်တစ်ခုဖြစ်တိုင်းဖြစ်တိုင်းသူ့မှာတတ္တိရှိကောင်းတဲ့စိတ်ရဲ့ဖြစ်ဖြစ်မကောင်းတဲ့စိတ်ရဲ့ဖြစ်ဖြစ်သူ့မှာတတ္တိရှိအဲ့ဒီတတိကကျင်းသွားတယ်ဖြစ်တုံးကဖြစ်တဲ့စိတ်ကတော့ပြက်သွားတယ်နော်ဒါပေမဲ့သူ့တတိကတော့ကျင်းသွားတယ်အဲ့ဒီကျင်းသွားတဲ့တတိကနောက်ထပ်ဖြစ်နေတဲ့စိတ်အရှင်မှာတနည်းတစ်ပုံအပြင်ပါနေတယ်တော်တော်တော့နားလည်ဖို့ခက်ခဲပါအင်တန်နေနေပါနော်ဒါကြောင့်မြတ်စွာဘုရားလည်းပဲကာမဥပါဒ်ကအဆင်ပြေရောလို့ဟောတော့ကံကံကိုကျုပ်ပြီးစဉ်းစားယုံနဲ့မသိနိုင်ဘူးသူကစဉ်းစားနိုင်တဲ့အဋ္ဌဉာဏ်ကဘောင်ကလေးကိုလုံးနေတယ်စဉ်းစားတဲ့အဆင့်ချက်ပူပွက်မြင့်တဲ့အဋ္ဌဉာဏ်မျိုးကိုရမယ်ဆိုရင်တော့ပြနေပါလေ။အဲ့တော့ကိုပြုခဲ့တဲ့ကာယကံဝစီကံမနောကံဆိုတော့ဒီကုသိုလ်ကံအကုသိုလ်ကံဆိုတာသဘာဝတရားဖြစ်တယ်။သတ်မှတ်ခြင်းမဟုတ်ဘူး။ဒီစကားကိုတော်တော်ကိုနည်းနည်းနည်းနည်းသဘောပေါက်စေချင်တယ်နော်။ကုသိုလ်အကုသိုလ်ဆိုတာကသတ်မှတ်ခြင်းမဟုတ်ဘူး။သဘာဝတရားဖြစ်တယ်။ဒါကိုကုသိုလ်လို့သတ်မှတ်လိုက်တိုင်းကုသိုလ်မဖြစ်သွားဘူး။ဒါကိုအကုသိုလ်လို့သတ်မှတ်လိုက်တိုင်းအကုသိုလ်ဖြစ်မှာတော့ဘူးနော်။သဘာဝတရားနော်။ဥပမာယူလို့ဆိုတော့ငနေငယ်ရဲ့လူတွေစကားကြရအောင်ပြောမယ်ဒီလိုချွေလို့တတ်မှတ်နိုင်တယ်ဘယ်နဲ့လဲချိုးသွားမှာချိုးနိုင်မှုတော့သူကဆက်တဲ့သဘာဝရှိတယ်ဆက်မှာဘယ်သူဘယ်လိုတတ်မှတ်တတ်မှတ်မရဘူးနော်ချိုးတယ်အဲ့တော့ကုသိုလ်ဆိုတာကညှင်းညက်တဲ့စိတ်ရဲ့သဘောစိတ်ရဲ့သဘာဝသဘောဆိုတာသဘာဝကိုပြောတာနော်ညှင်းညက်တဲ့သဘောတန့်ရှင်းတဲ့သဘောရှင်ရင်တဲ့သဘောချမ်းသာတဲ့သဘောချမ်းသာတဲ့အကျိုးကိုပေးတဲ့သဘောနော်အဲ့တော့ကုသိုလ်ရှိနေလို့မှာဘုရားစိတ်ကတော်ချမ်းသာပါတယ်အကုသိုလ်ဆိုတာကရုံညံ့တယ်ပိန်ရှင်းတယ်မတန့်ရှင်းဘူးပူလောင်တယ်ရှင်းရတယ်ဒုက္ခဖြစ်ဖြစ်ဒုက္ခရဲ့အကြောင်းဖြစ်တယ်အဲ့တော့ကိုယ်စိတ်ထဲကိုကြည့်ရလို့ဆိုရင်ကြည်လင်တန့်ရှင်းပြီးအေးချမ်းပြီးမြင့်မြတ်နေလို့ဆိုရင်ကုသိုလ်ဖြစ်နေတယ်လို့ကိုယ့်ဟာကိုယ်သိနိုင်တယ်ဘယ်သူမှမေးကြမှာမလို့ကိုယ်စိတ်ထဲကိုကြည့်လိုက်တော့စိတ်ကိုရှင်းရနေတယ်ပူလောင်နေတယ်စိတ်ကတိတ်လှုပ်ရှားနေတယ်ကြမ်းကြမ်းနေတယ်ခက်ခဲနေတယ်ရုံညံ့တဲ့သဘောရှိနေတယ်ဆိုရင်ဒါအကုသိုလ်ဖြစ်နေတယ်ဒီမှာမေးကြမလို့သိနေနော်တချို့အင်မတန်တိမ်မှုတဲ့ကုလိုအကုလိုကတော့ရုပ်ပြည့်ချက်ချင်းတော့မမြင်နိုင်ပါဘူးနော်သို့တော့တတိတမာတိကြောင်းလာလို့ရှိရင်တော့အဲ့ဒီတိမ်မှုတဲ့ကုလိုစိတ်အကုလိုစိတ်တွေကမြင်နိုင်ပါတယ်တချို့တရားဓမ္မတွေကမေးကြတယ်အရှင်ဘုရားကသိနေပါသိနေပါလို့အများအားပြောတယ်သိနေရုံနဲ့ဘယ်လိုလုပ်ကုလိုဖြစ်တယ်နော်အတူတူတို့ကလည်းနည်းရုပ်ပြည့်တော့စဉ်းစားတာဖြစ်နေလို့ဒီပါတယ်နော်အဲ့တော့သိပြီတော့နေတဲ့တကယ်ပြည့်စုံပါတဲ့တိနေတဲ့ကံပါနော်တကယ်တိနေတာမှန်ရင်အဲ့ဒီလူရဲ့စိတ်မှာသူ့နေတဲ့ကံမရှိဘူးတဲ့တဲ့တိလို့မှန်ရင်တိနေတဲ့ကံမရှိဘူးနော်အဲ့ဒီတိတဲ့အာကောင်းနေတဲ့ကံကသူ့စိတ်မှာပြင်းထန်တဲ့လောဘမဖြစ်ဘူးတကယ်တိတဲ့အာကတော်တော်ကြီးကောင်းသွားတဲ့ကံကလောဘလုံးဝမရှိတဲ့ကံဖြစ်နေတယ်အဲ့တော့တိတဲ့အာကောင်းတယ်လောဘမရှိဘူးဒေါသမရှိဘူးမာနလည်းမရှိဘူးအစ္စတမစ္စရာလည်းမရှိဘူးအဲ့ဒီဩဒိစ္စပုပ္ပုစ္စဆိုတာလည်းတစ်ခုမှမရှိဘူး။ရှင်းမမေးရဆိုတဲ့ခိုင်ခိုင်မှုတွေမှလည်းမရှိဘူး။နော်။ဝိသေကိစ္စခေါ်တဲ့ယုံမှန်တန်ရဖြစ်နေလည်းမရှိဘူး။ဒါဒီအာလုံးကျင်းနေတဲ့ကမ္ဘာ။အဲ့ဒီစိတ်ရဲ့အယူအထူးရလည်းမနေဘူး။အင်မတန်ကြီးလို့ဥဒံတော့လင်းနေတာ။နော်။အဲ့ဒါတရားကိုရေရှည်အားထုတ်တယ်လို့ဆိုရင်အဲ့ဒါကိုကောင်းကောင်းခံစားလို့ရတယ်။ပြီးတော့နေတဲ့ကမ္ဘာစိတ်ကအားပြည့်အသက်ဝင်နေတယ်နော်။အင်အားတွေပြည့်နေတော့အင်တန်ကြီးလို့ဥဒံတန်ရှင်းတော့အဲ့ဒီစိတ်ကလေးကိုပြန်ကြည့်လို့ပြည့်နေတယ်။မြင်ရလိုက်တာတန့်ရှင်းလိုက်တာဆိုတော့ပြီးနော်ဒါကြောင့်ကိုယ့်အကူတရားထုတ်တော့အဲ့ဒီလိုကိုယ့်စိတ်ကိုကိုယ်ကြည့်တဲ့ကောင်ကလောဘဒေါသမောဟမာနအိတ်တံမသိရဥဒ္ဒေသကုပ္ပုစ္စကုညာမိတာဥသိကိစ္စနော်ပါဠိစကားလုံးကိုအများကြီးသုံးပြီးပြောလိုက်တာနော်အဲ့ဒီလိုကိလေသာတွေတင်းရှင်းနေတဲ့အခါမျိုးကိုရပြီဆိုရင်အဲ့ဒီစိတ်ကလေးကိုသိချပြန်ကြည့်ပါဘယ်လောက်ဉာဏ်တယ်ဘယ်လောက်ချမ်းသာတယ်ဆိုတာနော်အဲ့ဒီလိုအခါမျိုးမှာဘုရားကိုအားရင်သိကြည့်ပါအဲ့ခါမှာနည်းနည်းရင်းမိလိမ့်မယ်ဆရာကဘယ်လိုလဲတို့မဟုတ်ရင်တော့သာဖတ်ပြီးတော့ကြွထားတဲ့အဖြစ်တွေကိုတော့သိမယ်ဒါပေမဲ့ဆရာရဲ့စိတ်ရဲ့အခြေအနေကိုရင်းမိဖို့မလွယ်ဘူးနော် အကုန်ပြီးတော့ဘယ်သူမှမကြနိုင်ပါဘူးသို့တော့တရားအထုတ်လို့အခိုက်အတန့်ပဲဖြစ်ဖြစ်ကိလေသာတွေကျင်းရှင်းနေတဲ့ကောင်နည်းနည်းလေးအာရုံပြည့်ပြည့်နေဘုရားကဘယ်လိုလဲဆိုရင်နည်းနည်းတော့ရေးနေတာအဲ့ဒီတက်မှာဘုရားကအမှန်တန်ကြီးနေတဲ့ဖြစ်ဖြစ်ကိုကိုယ်တိုင်ကကိလေသာအခိုက်အတန့်ဖြစ်ဖြစ်ကျင်းဘူးမှလားကိလေသာကျင်းနေတယ်ဆိုတာဘယ်လောက်နည်းမြတ်တယ်လဲဆိုတော့သိတယ်တော့တခြားကိစ္စတွေမသိဘူးပဲထားအောင်နော်ဘုရားနဲ့ပတ်သက်တာတွေမသိနိုင်တယ်မတတ်များပါဘူးနော်ဒီတစ်ချက်ကိုသိရနေမှာဘုရားကကျင်းလို့ဒီဘုံမလေးကိုယ်တိုင်အဲ့လိုပဲတစ်ခါတည်းခံစားမှုပါလေကိုယ်စိတ်ထဲမှာတကယ်ကြည်လင်အေးချမ်းတန့်ရှင်းနေတဲ့ခါမှာဒီလိုဖျားပေးတဲ့ဤတိုင်းတတိစက်မြောင်ကျူးစားထုတ်လို့ဣရိတာကျင်းပြီးတော့တန့်ရှင်းနေတဲ့ခါမှာငါတော်မှတလောက်ချမ်းသာနေတာတလောက်ကြည်လင်နေတာငါတို့ကတော့ပြောရပြောချင်းပြောရတာနော်ဒီစိတ်လေးပြင်ပြီးတော့စိတ်လေးကအင်တိုင်းကြည်လင်အေးချမ်းပြီးတော့တောက်ပြောင်းနေတယ်ဖျားရဲ့စိတ်ကဘလောက်ညာကြည်လင်အေးချမ်းတန့်ရှင်းနေမလဲဆိုတာအမေလို့မှန်းလို့ရတာနော်အဲ့ဒီခါမှာဖျားကအင်မတန်ကြည်လင်နော်ကိုကိုယ်လည်းပဲပူပြီးတော့အဲ့လိုသိနေပဲနေချင်းလာတယ်ဒီလိုနေရတာအင်မတန်ချမ်းသာအင်မတန်တက်တာပါအဲတော့ဒါတော့ပရိသတ်တွေသိဖြစ်ပေါ်ရာကံအထောက်ပံ့ရှိတယ်ကံဆိုတာသဘာဝတရားသတ်မှတ်ချက်မဟုတ်ဘူးနော်အဲတော့ပရိသတ်တွေသိဒီ cell လေးကဖြစ်လာပြီနော်ဒီအမေကြီးက cell တစ်ခုနဲ့အဖေကြီးက cell တစ်ခုနှစ်ခုပေါင်းပြီးလို့ဆိုရင်သူကတစ်ခုပဲပြန်ဖြစ်တယ်နော်ပေါင်းစုံပြီးတော့ပြည့်စုံတဲ့ cell တစ်ခုဖြစ်လာတယ်ဒီ cell ကတစ်ခုရင်နှစ်ခုပြန်ပွားရမှာ class ကြီးကပွားတယ်တော့ပွားဖို့ဆိုတာဘာလို့လဲအာဟာရလို့ပဲနော်ဒကာကြီးကပြောလိုက်နည်းနည်းရုပ်ကြီးနော်အာဟာရလို့အာဟာရမရှိရင်မပွားနိုင်ဘူးနော်အာဟာရလည်းသဘာဝတရားနော်ဒါကအမေကြီးကလည်းတစ်ဆင့်တော့ရတယ်နော်အာဟာရပြီးတော့အမေဝန်ပိုက်ကမပူလုံးမအေးလုံးနဲ့ဥတုရှိနေတယ်နော်အဲ့တော့ကံစိတ်ဥတုအာဟာရအကြောင်းတရားလေအားလုံးဟာသဘာဝတရားတော့ဘယ်သူမှကိုလိုခြင်းလိုဖြစ်အောင်ဖန်တီးတော့ယူလိုက်တာမဟုတ်ဘူးဒီဘဝဆိုတာကိုကကိုဖြစ်အောင်တကယ်လုပ်ယူရလားဆိုတော့ဒါလည်းမဟုတ်ဘူးနော်မိသားတွေကလုပ်ပေးလိုက်ကြလားဆိုတော့ဒါလည်းမဟုတ်ဘူးသို့တော့ဓာရီအားလုံးကပတ်သက်ဆက်ဆက်နေအကြောင်းတော့ရှိတယ်တခုဒီတော့အကြောင်းကြောင့်ဖြစ်လာတာတော့မဟုတ်ဘူးနော်အကြောင်းစုံစည်းလို့ဖြစ်လာတယ်အဲ့ဒီအကြောင်းတရားတွေအားလုံးကသဘာဝတရားတွေအဲကြောင့်တေချာလေးလေးနဲ့စလိုက်ပြောမစင် I have no parents I make the heavens and earth my parents ဒီလိုတော့နည်းနည်းပါနော်ကြပြာမှုလို့စကားလုံးချင်းနေဒိတ်တွေကျေတယ်တင်စားပြတော့ပြောတာအင်မတန်လှလှပပရေးထားတဲ့စကားလုံးတွေပါပုံပုံတော့စကားလုံးတွေတော့အင်တန်ချစ်တယ်နောက်တစ်ပိုက်ကပိုပြီးတော့နည်းနည်းပါနော် I have no home ငါမှအိမ်မရှိဘူးဆိုလူရဲလို့ဖြစ်လာရင်အမိုးအကာအခင်းရှိတဲ့အစာအုပ်တစ်ခုအထက်မှာတော့နေကြရတယ်ခဲ့ပါကောင်းကြီးဖြစ်တယ်ဆိုးကြီးဖြစ်တယ်နော်အမောကအဆင့်ကြီးငါတနေရတော့လိုတာပဲသို့တော့သူပြောကြတယ်ကဒီရုပ်ခန္ဓာကိုအတွက်လူအများဆောက်လုပ်ထားပြီးတော့နေကြတဲ့ရုပ်ဖြစ်တဲ့အိမ်ကိုပြောတာမဟုတ်ဘူးနော်အဲ့ဒါနည်းနည်းတဲ့တရားသဘောကိုပြောကြနေတာဆိုတော့သူကနန္တရားပိုင်းကိုပြောကြနေတာဖြစ်တယ်နော်ဘာကူများသူကအိမ်ဖြစ်နေပြောကြလို့ဆိုတော့ I make awareness my own နော်ဒါတတိကိုအိမ်လုပ်တော့နေပါလေအမှန်တန်နဲ့နေတာတော့ဒီတတိနဲ့ငင်းအောင်လုပ်ကျင်နေတဲ့လူဆိုဒီစကားရဲ့တိမ်မွေ့မှုနည်းနည်းမှုဟောအကျိုးတရားမှုကိုအများကြီးသိတယ်နော်အခု physically ဒီရုပ်ပိုင်းဆိုင်ရာအိုးအိမ်မရှိတဲ့လူတွေကဘယ်လိုနေကြလဲခိုးနေပြီနော်အပြေကျမရှိဘူးဒီနေရာခဏနေရကိုနေရာခဏနေရဘယ်နေရာမှသူ့အိမ်ရလို့ပြောလို့မရဘူးနော်ခြေတော်ကဆိုဒီလိုပဲဟိုဘုန်းတော်ကြီးတွေအောက်မှာတချို့နေကြတယ်မြင်ကြဥပါကြာပါပြီအခုတော့မသိတော့ဘူးမသိတော့ပါဘူးเนาะအဲ့တော့အိုးအိမ်မရှိရလေပါခြေတလုံးအိမ်တိုင်းဖြစ်နေတယ်နေရာတူကြမရှိဘူးเนาะနေရာတူကြမရှိတော့တနေရာသူတွားနေတော့ကြာအကြောင်းတစ်ခုပေါ်ရင်နောက်တနေရာသူရှိရတယ်เนาะအတိမကြဘူးအကုန်တိတ်ခါမရှိဘူးအန္တရာယ်အများများပါเนาะဒီမှာရတိဥပ္ပူအန္တရာယ်ရှိလို့တခြားပိုးမွားအန္တရာယ်လည်းရှိနေလူတို့တစုအန္တရာယ်လည်းအများကြီးရှိတယ်เนาะအဲ့တော့အိုးအိမ်မရှိရလေပါအတိတကြမရှိဘူးရောင်းလဲလဲဖြစ်နေတယ် vagabond เนาะခြေတလုံးအိမ်တိုင်းဖြစ်နေတယ်အဲ့တော့တတိမရှိတဲ့စိတ်ကတော့ဘယ်လိုနေတယ်လဲထိုးတူနော်အိုးအိမ်ရှိတဲ့လူကြီးခြေလုံးအိမ်နဲ့ဟိုသွားဒီသွားရောက်နေရာရှောက်သွားပြီးရောက်တဲ့နေရာမှာနေတယ်လို့ပဲနော်အဲ့ဒါလို့အိုးအိမ်မရှိတဲ့လူတွေကဂုံတိတ်ခါမရှိတယ်လို့အတက်အန္တရာယ်လဲအင်တာများတယ်လို့ပဲတတိမရှိတဲ့စိတ်ကဘာမှဂုံတိတ်ခါမရှိဘူးနော်ဟိုရောက်ဒီရောက်ချင်အောင်ရောက်တယ်အန္တရာယ်အင်တာများပါအဲ့တော့တတိဆိုတဲ့အိမ်မှာတကယ်နေလိုက်ပြီဆိုရင်အင်တာလုံးချုံတယ်အင်တာစိတ်ချရတယ်အန္တရာယ်ကျင်းတယ်အင်မတန်ကြည်ကြည်ထမ်းများမှုရှိတယ်နော် face ဖြစ်တယ်နော်အန္တရာယ်မရှိဘူး face ဖြစ်တယ်နော်အဲ့တော့တတိဟာစိတ်အတွက်အိမ်ပဲတတိနဲ့မနေတဲ့လူဟာ သူ့စိတ်ကအိမ်ရှိဘူး